Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American အသံရဲ့2022ခုနှစ်ဩဂုတ်လ19ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်သံထဲမှာဖြည့်ဆွက်တင်ဆက်နေပါတယ်ရှင်။ line to meter 2440 51တို့အပြင် line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
တော်တာရှင်ပေါ့မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါတရင်တွေကိုကိုအောင်လွေဦးနဲ့အတူပြောပြပေးပါပါဆီယာနာတိန်စန်းကျင်ရေလှုပ်ရှားမှုအတွင်းသေဆုံးသူပေါင်းထောင်ကျော်ရှိသွားတဲ့အကြောင်းမြမအရေးလုံခြုံရေးကောင်စီဆောင်ရွက်ချက်ကိုတာအမတ်ကြီးဦးကျော်မိုးထွန်းကဝေဖန်လိုက်တဲ့အကြောင်းနဲ့အာဖဂန်နစ္စတန်နိုင်ငံမှာဆန္ဒပြတဲ့သူတွေကိုတာလီဘန်အဖွဲ့ကနှိမ်နှင်းမှုကြောင့်၃ဦးသေဆုံးခဲ့တဲ့အကြောင်းစတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတရင်တွေကိုနားဆင်ကြဖို့ပြောပြပေးပါပါခင်ဗျာ
ကောင်းပါပြီရှင်မြမအရေးလုံခြုံရေးကောင်စီရဲ့အခုချိန်ထိကင်တွယ်မှုဟာထိရောက်မှုမရှိသေးတဲ့အတွက်အားမရဖြစ်မိတယ်လို့ကုလသမဂ္ဂရဲ့မြမအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်
။အဲကြောင့်ကျွန်တော်တို့ပြည်သူတွေအနေနဲ့လည်းဒီအပေါ်ဒီအချိန်ဒီပေါ်အမြဲတမ်း event အမြဲတမ်းပြောနေတာလေဒီ statement တွေကြီးပဲထုတ်နေတာကဟို it's enough ဖြစ်နေပါပြီ။တကယ်လူကျင်တာ action မှာဆို
ဒါကတော့လုံခြုံရေးကောင်စီမှအင်္ဂါနေ့ကပြုလုပ်တဲ့မြမအရေးတကပိတ်ဆွေးနွေးပွဲကနေရလဒ်တစုံတရာထွက်လာခြင်းမရှိတဲ့အပေါ်မှာတန်မတ်ကြီးက VOA ကိုပြောသွားတာပါနောက်ပိုင်းဆက်သွယ်မေးမြန်းခန်းကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါချင်းပြည်နယ်မင်းတပ်တိုက်ပွဲမှာစစ်ကောင်စီဘက်ကအထိခိုက်ရှိခဲ့တဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့ဥကျော်စန္ဒာရဲ့မြမအရေးတုံ့တက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုအောင်လင်ဦးတို့ကတင်ဆက်မှာပါ။အ
ာဖဂန်နစ္စတန်နိုင်ငံကိုပြန်လည်သိမ်းယူပြီးအာနာခိုင်မာအောင်တည်ဆောက်နေတဲ့တာလီဘန်အဖွဲ့ကနိုင်ငံအရှေ့ဘက်မှာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့ပါတယ်။စစ်ပွဲအဆုံးသတ်ပြီးဖြစ်ကြောင်းနဲ့လက်တုံ့ပြန်အရေးယူမှာမဟုတ်ကြောင်းတာလီဘန်အဖွဲ့ကကြေညာအပြီးနောက်တရက်မှာပဲဂျာယာလာလတ်ဖို့မြို့မှာတာလီဘန်အလံကိုဖျောက်ချပြီးအာဖဂန်အမျိုးသားအလံနဲ့အစားတို့ထွင်လူခဲ့လွှင့်တူလက်ခဲ့ကြတဲ့ဆန္ဒပြတဲ့သူတွေကိုတာလီဘန်အဖွဲ့ကလေထဲတနက်ပစ်ပေါက်ဒုတ်တွေနဲ့ရိုက်နဲ့လူစုခွဲခဲ့တဲ့အကြောင်းကိုယ်တိုင်တွေ့သူတွေကပြောပြပါဗျ။သုံးဦးတဲ့မင်းနဲ့တေဆုံးပြီးအတော်များများဒဏ်ရာတွေရရှိခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့တာလီဘန်အဖွဲ့ဘက်ကတစုံတရာမှတ်ချက်ပေးတာမရှိပါဘူး။အင်ကာနေတုန်းကတော့အစ္စလာမ်ဥပဒေနဲ့အညီအမျိုးသမီးအခွင့်အရေးကိုလေးစားလိုက်နာမှဖြစ်ပြီးသက်ဆိုင်တဲ့သူတွေပါဝင်တဲ့အစ္စလာမ်အစိုးရဖွဲ့စည်းသွားမယ်အကြောင်းကြေပေးပါတယ်။အမေရိကန်နဲ့ဗြိတိန်ကတော့အာဖဂန်နစ္စတန်ဖွံ့ဖြိုးတိုးတက်မှုရှိအောင်ပူးပေါင်းဆောင်ရွက်တဲ့နည်းဗျူဟာကိုတခြားနိုင်ငံတွေနဲ့အတူလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဒါပေမဲ့လည်းတာလီဘန်တွေပေးထားတဲ့ဂရီကိုလက်တွေ့အကောင့်တွေပေါ်တဲ့အပေါ်မူတည်လိမ့်မယ်လို့လည်းပြောပါတယ်။အကြမ်းဖက်ဝါဒ၊ရာဇဝတ်မှု၊မူရစ်ဆေးဝါး၊စာနာမှုလုပ်ငန်းတွေလုပ်ကင်ခွင့်နဲ့အမျိုးသမီးတွေပညာသင်ကြားခွင့်စတဲ့ကိစ္စတွေမှာအပြောတဲ့လက်တွေ့အပေါ်မူတည်ဆုံးဖြတ်မှာဖြစ်ကြောင်းလဲဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကမနေ့ဗုဒ္ဓဦးနေ့ကပါလီမန်မှာပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရေးမဟာမိတ်တွေနဲ့ဒီမိုကရေစီနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ဖို့အမေရိကန်သမ္မတဂျိုးဘိုင်တင်နဲ့လဲဗြိတိန်ဝန်ကြီးချုပ်အင်ကာနေကတယ်လီဖုန်းကနေဆွေးနွေးခဲ့ပြီးစက်မှုထိပ်သီး9နိုင်ငံ G7 ခေါင်းဆောင်တွေရှေ့သတင်းပတ်မှာဆွေးနွေးကြဖို့လဲသဘောတူညီခဲ့ကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာဒီသတင်းပတ်စောပိုင်းတာလီဘန်နဲ့တင်းပတ်ချိန်နိုင်ငံကနေတင်းရှောင်သွားတဲ့သမရအရှက်ကန်နီဟာ RSOM များပြည်တော်စု UAE မှာရောက်နေတဲ့အကြောင်းပေါ်ထွန်းနေမှာပဲ UAE တောင်ရှိသူတွေကပြောပါရယ်လူသားချင်းစာနာထောက်ထားတဲ့အနေနဲ့အာဖဂန်သမရနဲ့မိသားစုကိုကြိုဆိုခဲ့တဲ့အကြောင်း UAE နိုင်ငံသားရင်းနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပေါ်ထွန်းနေ UAE ကအတီးမပြူသေးခင်အချိန်ထိအာဖဂန်သမရဟာအိုမန်တာဂျီကစ္စတန်ဥစ်ဘက်ကစ္စတန်နိုင်ငံတခုမှရောက်နေတယ်လို့ခန့်မှန်းခဲ့ကြပါတယ်ကဘူးမျိုးတော်ကိုခုခံမှုမရှိဘဲတိမ့်ပိုက်နိုင်ငံတဲ့တာလီဘန်တွေရောက်မလာခင်တနင်္ဂနွေနေ့မှာပဲသမရနိုင်ငံကနေထွက်ပြေးသွားတာပါ
Daraher Baraitonia Payam Mohim Dora
ဒီဘက်ကိုတင်းရှောင်မှုရည်ရွယ်ချက်မရှိပေမဲ့တိုးထွက်တန်ရုပ်တပြတ်မှုတွေမတိမငြိမ်အခြေအနေတွေမဖြစ်အောင်တင်းရှောင်ခဲ့ရတာဖြစ်ပြီးအခုအခါယူအီမှရောက်နေပါတယ်လို့နိုင်ငံကထွက်ခွာသွားပြီးပထမဆုံးအချိန်ဖြစ်ဘူရူနီက Facebook လူမှုကွန်ရက်ကပြောဆိုလိုက်တာဖြစ်ပါတယ်နိုင်ငံကထွက်ခွာသွားချိန်မှာငွေချေးအမြောက်များကိုယူဆောင်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာမှန်မှန်ကြောင်းလည်းညှင်းဆန်ခဲ့ပါတယ်သူပြောတာမှန်အခောက်ခုံရာရှိတွေကိုစုံစမ်းနိုင်တယ်လို့လည်းပြောဆိုခဲ့တာပါအာဖဂန်နစ္စတန်နိုင်ငံကို1996ခုနှစ်က2000ခုနှစ်တည်းအုပ်ချုပ်ခဲ့တဲ့တာလီဘန်တွေကိုတော့အမေရိကန်မှာ2001စက်တင်ဘာ17ရက်တိုက်ခိုက်မှုပြီးအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ဖယ်ရှားခဲ့တာပါဒါပေမဲ့လည်းလူပေါင်းထောင်ထောင်ချီတည်ဆုံခဲ့တဲ့နှစ်ပေါင်း20ကျော်အာဖဂန်စစ်ပွဲအဆုံးသတ်ပြီးအမေရိကန်ရဲ့မဟာမိတ်တပ်တွေရုတ်သိမ်းနေချိန်ဒီလာထဲမှာပဲဆယ်ရက်အတွင်းတာလီဘန်တွေကအဓိကမျိုးကြီးတွေကိုပြန်လည်သိမ်းပိုက်ခဲ့တာလည်းဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးအခွင့်အရေးကိုလေးစားလိုက်နိုင်ရေးတာလီဘန်ခေါင်းဆောင်တွေအာမခံချက်ပေးဖို့အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂ EU နဲ့အနောက်နိုင်ငံ19နိုင်ငံကမနေ့ဗုဒ္ဓဟူးနေ့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းလိုက်ပါတယ်။အာဖဂန်အမျိုးသမီးတွေလွတ်လပ်စွာသွားလာခွင့်အလုပ်လုပ်ပိုင်ခွင့်နဲ့ပညာသင်ကြားခွင့်ရရှိရေးအတွက်အလွန်အမင်းစိုးရိမ်မိတယ်လို့လည်းဖော်ပြထားပါတယ်။အစ္စလာမ်ဥပဒေနဲ့အညီအမျိုးသမီးအခွင့်အရေးကိုလေးစားလိုက်နာမှဖြစ်ကြောင်းတာလီဘန်အဖွဲ့ကဂရီပေးပြောဆိုခဲ့ပြီးနောက်တည့်ရက်မှာပဲအမေရိကန်နိုင်ငံသားရေးဌာနကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အာဖဂန်ပြည်သူတွေလိုပဲအမျိုးသမီးတွေဟာလည်းလူကုန်သိက္ခာရှိရှိဘေးကင်းလုံခြုံစွာနဲ့ရှင်သန်နေထိုင်ဖို့ထိုက်တန်တဲ့အကြောင်းနဲ့ခွဲခြားနှိမ့်ချတာစော်ကားတာတွေကနေအကာအကွယ်ပေးတင်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာအတိုင်းဝိုင်းနဲ့အာဖဂန်အမျိုးသမီးတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အစဉ်သင့်ရှိနေပြီးသူတို့ရဲ့လွတ်လပ်တဲ့အမြင်သဘောထားတွေကိုလည်းထုတ်ပေါ်ခွင့်ရရှိဖို့အတူတကွရပ်တည်ပါတယ်လို့လည်းပါရှိပါတယ်။ဆက်လက်ပြီးမိမိတို့အနေနဲ့အာဖဂန်အမျိုးသမီးတွေရဲ့လွတ်လပ်ခွင့်အပေါ်မှာလာမယ့်တာလီဘန်အစိုးရကဘယ်လိုလှုံ့ဆော်ပေးသလဲဆိုတာကိုအနီးကပ်စောင့်ကြည့်သွားမယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံသားတွေတပ်တမန်တွေကိုကယ်ထုတ်ဖို့အမေရိကန်ကကြိုးစားနေတဲ့အချိန်ထဲမှာပဲနိုင်ငံထဲမှာဆက်နေရင်အန္တရာယ်ရှိနိုင်တဲ့အာဖဂန်တွေကိုလက်ခံဖို့ဒါဇင်နဲ့ချီတဲ့နိုင်ငံတွေကိုအမေရိကန်ကဆက်သွယ်စီစဉ်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကိုအင်ပီရိုအမျိုးသားလူညွန်ရေးအဖွဲ့ကဗော်ဒူးနေစော်ပိုင်းအစီရင်ခံတင်ပြရမှာလဲဒီကိစ္စတွေပါဝင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေကိုမြင်းမြန်ဆန်းဆန်းကယ်ထုတ်နိုင်ဖို့အန္တရာယ်ကျော်နိုင်တဲ့အာဖဂန်ကိုအမေရိကန်မှာအခြေချနေထိုင်ခွင့်အထူးပြုံခွင့်ဗီဇာထုတ်ပေးဖို့ကပူးမျိုးတော်ကဟာမစ်ခါဇိုင်နိုင်ငံတကာလေးစစ်ကိုလုံခြုံစိတ်ချစွာသွားနိုင်မှုတွေပါဝင်ကြောင်းလည်းအင်ပြီးတော့ရရှိသူကပြောပါရတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့အနေအကိုလည်းဂရုစိုက်စောင့်ကြည့်နေကြောင်းပြောပါရတယ်။အာဖဂန်နစ္စတန်နိုင်ငံမှာအရေးပေါ်အကူအညီလိုနေသူတွေကိုထောက်ပံ့နိုင်ရေးအနည်းကညှိနှိုင်းဆောင်ရွက်နိုင်မှုဂျာမန်ဝန်ကြီးချုပ်အင်ဂလာမာကဲနဲ့သမ္မတဘိုင်ဒန်တယ်လီဖုန်းဆက်ဆွေးနွေးခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါရတယ်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ကနေကြာတာပရင်းနေမနက်ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကာကွယ်ဆေးအပြည့်ထိုးပြီးသူတွေရှေ့လစက်တင်ဘာ20ရက်နေ့ကစတင်ပြီးနောက်ထပ်တစ်ကြိမ်အားဖြည့်ကာကွယ်ဆေးထိုးဖို့စီစဉ်နေတဲ့အကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။ဒီအစီအစဉ်ရ2ကြိမ်ထိုးရတဲ့ Pfizer နဲ့ Moderna ကာကွယ်ဆေးထိုးထားသူတွေဟာနောက်ထပ်တစ်ကြိမ်ထပ်ထိုးရမှာဖြစ်ပါတယ်။တစ်ကြိမ်သာထိုးရတဲ့ Johnson & Johnson ကာကွယ်ဆေးထိုးပြီးသားသူတွေလည်းနောက်ထပ်ဆေးထပ်ထိုးဖို့လိုကောင်းလိုနိုင်ကြောင်းနဲ့သုံးပြချက်ချဖို့မကြာခင်သတင်းပတ်တွေအတွင်Johnson & Johnson ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်လက်တွေပို့ပြီးရရှိဖို့မျှော်လင့်တယ်လို့ကျန်းမာရေးဆိုင်ရာအရာရှိတွေကပြောပါတယ်
။ကူးစက်မြန် Delta မျိုးကွဲပါဝင် COVID ရောဂါကူးစက်မှုတွေကို
It is now our clinical judgment.
နောက်ဆုံးရရှိတဲ့အချက်လက်တွေပေါ်သုံးသပ်ချက်အရ COVID ရောဂါကာကွယ်ဆေးနောက်တစ်ကြိမ်ထိုးရမယ့်အချိန်ရောက်နေပြီလို့သုံးသပ်ထားကြောင်းအမေရိကန်လူထုကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာမာတီကဗုဒ္ဓဦးနေ့အင်ဗျူတော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ။
ကူးစက်မြန် Delta မျိုးကွဲပါဝင် COVID ရောဂါကူးစက်မှုတွေကိုရှော့ချနိုင်မှုကာကွယ်ဆေးအပြစ်ထိုးထားတဲ့လူတွေကိုဆေးရနေတင်ထိအောင်နှစ်တလုံးထပ်ပြီးထိုးပေးတာတဲ့လုံးဝမထိုးရသေးတဲ့လူတွေကိုဆေးထိုးပေးတာကသာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကပြောလိုက်ပါတယ် ကိုဗစ်ရောဂါကာကွယ်ဆေးနောက်တစ်လုံးထပ်ထိုးပေးတဲ့အခါထိရောက်မှုနဲ့ပတ်သက်လို့တက်တလို့ရရှိထားတဲ့အချက်အလက်တွေပေါ်မူတည်ပြီးကမ္ဘာတဝန်းကကျွမ်းကျင်သူပညာရှင်2000လောက်ပြီးခဲ့တဲ့သတင်းပတ်ထဲအခြေအနေဆွေးနွေးခဲ့တဲ့အကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကဗိုလ်ထုနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါကျွမ်းကျင်သူတွေရဲ့ဆွေးနွေးမှုတွေအရစေအပြည့်ထိုးထားပြီးသားသူတွေကိုထပ်ထိုးပေးတာမျိုးထက်ယောဂကုနိုင်တဲ့အန္တရာယ်ရှိသူတွေကိုကာကွယ်ဖို့အ ਨੇ စုံစေးတစ်ချိန်ထိုးပေးဖို့ကအရေးကြီးတယ်ဆိုတာရှင်းရှင်းလင်းလင်းသိရတယ်လို့လည်းWHOကြီးကပြောဆိုခဲ့ပါတယ်
။ကမ္ဘာပေါ်မှာ COVID-19 ရောဂါကြောင့်သေဆုံးမှုနှုန်းနှစ်ဆတိုးလာတဲ့နိုင်ငံတွေထဲမှာအမြန်ဆုံးနှုန်းနဲ့တိုးနေတဲ့နိုင်ငံ10နိုင်ငံထဲမှာ9နိုင်ငံဟာအာရှပစိဖိတ်ဒေသကဖြစ်တယ်လို့ Our World in Data Online သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။အဲ့ဒီ9နိုင်ငံထဲမှာမြန်မာနိုင်ငံအနေနဲ့ BNN နဲ့ PG တို့နဲ့အတူထိတ်ဆုံး9နိုင်ငံထဲမှာပါဝင်နေပါတယ်။အရှေ့တောင်အရှဒေသဟာကူးစက်မှုနှုန်းမြင့်မားတဲ့ Delta မျိုးရိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်တန်းကြောင့်ရောကာကွယ်ဆေးတန်းတူမရတာကြောင့်ပါကမ္ဘာမှာ COVID-19 ကြောင့်သေဆုံးမှုအများဆုံးနိုင်ငံဖြစ်တယ်လို့နိုင်ငံတကာကြက်ချင်ဒီနဲ့လာချန်ဒီအဖွဲ့ IFRC ကပြောပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်လှုပ်ရှားမှုတွေအတွင်းတည်ဆုံသူ1000ကျော်ထက်မနည်းရှိတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆက်လျှောက်ရေးတင် AAPP ကသတင်းထုတ်ပြန်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆက်အနာသိမ်းပြီးနောက်ပိုင်း6လအတွင်းတည်ဆုံသူရေထွေးဟာဗိုလ်ထုနေ့အထိမှတ်တမ်းတွေအရ1600ဦးရှိပြီးလက်တွေ့မှာဒီထက်ပိုများနိုင်ကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါပြီးခဲ့တဲ့ရက်တွေအတွင်းစကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာတည်ဆုံသူရေသား9ယောက်ကိုလည်းဗိုလ်ထုနေ့မှာအတည်ပြုမှတ်တမ်းတင်ထည့်သွင်းထားတဲ့အကြောင်း AAPP ကဗိုလ်ထုနေ့ထုတ်ပြန်တဲ့ကျညာချက်မှာပြောဆိုထားပါတယ
်ကိုခင်မောင်စုမင်းနဲ့ကိုအောင်လွင်ဦးတို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။ကြာသပတေးနေ့နင်းနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ကုလဆိုင်ရာမြန်မာတမ္မတ်ကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါရှင်။အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းဖြစ်နေတဲ့အာဖဂန်ကအခြေအနေကိုတင်ပြမှာပါ။အာဖဂန်နိုင်ငံကဘူးမြို့တော်မှာလုံခြုံရေးအခြေအနေတွေတိုးလာပြီလို့ဒေသခံတွေကပြောပေမဲ့အာဖဂန်အစိုးရကြဆုံးသွားပြီးကဘူးကိုတာလီဘန်တွေဝင်လာတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေမတေချာမှုတွေစိုးရိမ်တာတွေလည်းရှိနေပါတယ်။ Rahim Gul Sawan နဲ့ Amit Javid Arazoman တို့သတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြမှာပါရှင
်။ကဘူးမြို့မှာတာလီဘန်တွေရဲကားမောင်းနေတာပါ။ကဘူးမြို့ကျသွားတာ3ရက်မြောက်တဲ့နေ့မှာအခြေအနေတွေကတည်ငြိမ်နေပါပြီ။ကဘူးဒေတာကန်ပယ်စင်က
ဝဇက်ပမဂျူကေလေခဒ
ရေဘူးအဖြစ်အခြေအနေကအရန်ကောင်းပါတယ်ကျွန်တော်ကကဘူးမျိုးကမှာကျွန်တော်ကတော့မစိုးရင်ပါဘူးတခြားလူတွေလည်းမစိုးရင်တင်ပါဘူ
းအာဖဂန်တမရထွက်ပြေးသွားပြီးအစိုးရပြိုလဲသွားချိန်တာလီဘန်တွေကဘူးမျိုးကိုတနင်္ဂနွေနေ့ကဝင်လာခဲ့တာပါသူတို့တွေဟာမျိုးလုံးညုံရေးပေးဖို့ဝင်လာခဲ့တာလို့တာလီဘန်တွေကပြောပါတယ်
ဖျားသခင်ရဲ့ကျေးဇူးပါပဲလုံခြုံရေးပေးထားနိုင်ပါတယ်ပြဿနာမရှိပါဘူးအစ္စလာမ်တိုင်းပြည်ရဲ့တပ်သားတွေနေရာအနှံ့မှာကင်းလှည့်နေပါပြီ
ကဘူးမျိုးကန်တွေမှာပြဿနာတချို့တွေ့နေပါတယ်ဟာဂျီဘစ်စမီလာက
ဖျားသခင်ရဲ့ကျေးဇူးပါပဲခြေနေကတော့ပုံမှန်ပါပဲလူတွေကတော့ပြဿနာတွေအများကြီးရင်ဆိုင်နေရပါတယ်တခိုးတွေကကားတွေလိုက်ခိုးတယ်သူတို့လုံခြုံရေးပေးရမှာပါ
တာလီဘန်တွေကအာမခံပေးထားပေမဲ့လည်းအစိုးရမရှိတဲ့အတွက်ဒေသခံတွေကစိုးရိမ်နေပါတယ်။ကဘူးဒေသခံယူဆုဖ်ကလူတွေကလမ်းပေါ်ထွက်လာကြပါတယ်။ပြဿနာမရှိပါဘူး။လူတွေပုံမှန်အတိုင်းနေကြဖို့ကြေညာထားပြီးတော့သူတို့အလုပ်လုပ်နိုင်ပါတယ်။ဒါပေမဲ့လည်းကြောက်ရွံ့မှုတွေနဲ့မတေချာမှုတွေကတော့ရှိနေပါတယ်လို့ပြောသွားတာပါ။ဒေသခံတွေကတော့အစိုးရဝန်ဆောင်မှုတွေကိုပြန်လုပ်စေချင်ပါတယ်။ကဘူဒေတာကန်အဒူဆာမက်က
လူတွေမှာရှိတဲ့တခုတည်းသောစိုးရိမ်မှုကတော့လုံးလက်မဲ့ကိစ္စပါပဲတာလီဘန်တွေအနေနဲ့အစိုးရမြန်မြန်ဖွဲ့မှလူတွေအလုပ်ပြန်လုပ်လို့ရမှာပါပဲ
ပြီးခဲ့တဲ့အင်္ဂါနေ့ကတော့အစိုးရဝန်ထမ်းတွေအတွက်အထွေထွေလူငင်းချမ်းသာခွင့်ကိုတာလီဘန်တွေကကြေညာပြီးအလုပ်ပြန်ဝင်ကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကိုငင်းချမ်းပါရှင်မြမရေးလုံခြုံရေးကောင်စီရဲ့ကင်တွယ်မှုဟာအခုချိန်ထိထိရောက်မှုမရှိတဲ့အတွက်အားမရဖြစ်မိကြောင်းကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တမ္မတ်ကြီးဦးကျော်မိုးထွန်းက VOE ကနေဒီဗီဒီယိုကွန်ဖရင့်နဲ့ဆက်သွယ်မေးမြန်းရာမှာပြောကြားခဲ့ပါတယ
်။တကားပေါ်စီဝေးရဲ့အဓိကဆွေးနွေးတဲ့ဥစ္စာကကျွန်တော်တို့အကြမ်းင်းသိရတဲ့လောက်တော့ကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးရဆိုပြီးတော့သိရပါတယ်။နောက်ပြီးတော့ခုနကဆက်မပြောတဲ့ ဟိုစာဒီ humanitarian ကိစ္စပေါ့နော်အထူးသဖြင့်ကျွန်တော်တို့ဒီကunder secretary general for humanitarian affairs ကိုလည်းတက်ပြီးတော့ရှင်းပြရဲဆိုတာဒီတဲ့ချမ်းပြင်းတော့သိရပါတယ်ဆိုတော့အထဲမှာဗားရီအဓိကစီးနေလဲဆိုတဲ့ဥစ္စာတော့ကျွန်တော်လည်းစီးဝေးကိုတို့တော့ကျွန်တော်တို့ကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့ prefer စီးဝေးပေါ့နော် refer ခုန3ယောက်ပဲတက်ခွင့်ရတာဆိုတော့ဂျန်နယ်လူတွေတော့တက်ခွင့်မရပါဘူးနော်ကျွန်တော်တို့မြန်မာနိုင်ငံမှာပါအောင်ပေါ့နော်ဆိုတော့အထဲမှာဗားစီးနေလဲဆိုတော့ဆိုတဲ့ဥစ္စာတော့ကျွန်တော်တို့အသေးစိတ်တော့မသိပါဘူးဒါပေမဲ့ခုနပြောတဲ့ဟိုတရင်းတွေမှာပါတဲ့ဥစ္စာတချို့ဟိုဥစ္စာဒီဆုံးတန်းတရှိရတဲ့အချက်ကလေးတွေအခြေခံပြီးတော့ပြောတယ်ဆိုရင်တော့အဓိကတော့ခုနပြောတဲ့ COVID ကိစ္စကိုဆွေးနွေးတယ်နောက်ပြီးတော့ခုန humanitarian assistance နဲ့ပတ်သက်ပြီးတော့ကူညီပေးမဲ့ကိစ္စတွေဆွေးနွေးတယ်ဆိုတဲ့ဥစ္စာတော့ကြံပြင်းသိရပါတယ်ခင်ဗျအထူးသဖြင့်ခုနပြောလို့ပေါ့နော်ဒီ ASEAN ကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောထားတဲ့ 5 point consensus အကောင့်ချက်ပုံမှုနဲ့ပတ်သက်ပြီးတော့လည်းပေါ့နော်နိုင်ငံအများစုကတော့ဒါအကောင့်ချက်ပေါ်ဖို့ဆိုတဲ့ဥစ္စာကိုဟိုတိုက်တွန်းတယ်ဆိုတဲ့ဥစ္စာမျိုးလေးတွေသိရပါတယ်။ခုနအစည်းအဝေးရဲ့ပေါ့နော်အစည်းအဝေးကဘာအောက်ကန်းထွက်လဲဒီကိစ္စနဲ့ပတ်သက်လို့ဆိုတဲ့ဥစ္စာနဲ့ပတ်သက်လို့တော့မေးစရာမေးခွန်းတွေတော့ရှိပါတယ်ခင်ဗျ။ဘာလို့လဲဆိုတော့ကျွန်တော်ဒီအစည်းအဝေးမတိုင်ခင်တည်ထားတဲ့ဥစ္စာကဒီပန်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်အများအားဥဆောင်ဦးရထုတ်ပေးနေတဲ့ပန်ဟိုဒါလည်းဖြစ်တဲ့ UK ကနေပြီးတော့ဒီအစည်းအဝေးအပြီးမှာပေါ့နော် press statement တွေတခုထုတ်ဖို့အတွက်ကိုစ조사ခဲ့တယ်ဆိုတဲ့ဥစ္စာတော့အကြမ်းကြီးတည်ရပါတယ်အဲဒါပေမဲ့လည်းတချို့ကန့်ကွက်တဲ့တွေရှိတဲ့အတွက်ကြောင့်ဒီ press statement ကိုမထုတ်နိုင်ခဲ့ပေါ့နော်အဲဆိုလိုတဲ့ဥစ္စာတော့ပေါ့နော်အခုဒီမှာကျွန်တော်တို့ကတော့ London Council စီးဝေးတခုရှိလာပြီဆိုရင်ကျွန်တော်တို့တွေကအငြင်းတန်းပေါ့နော်မြန်မာနိုင်ငံပြည်သူပြည်သားတွေညှို့လင့်ချက်ထားကြတယ်ပေါ့နော်အဲတခုခုများထွက်လာတာတခုခုကျွန်တော်တို့မြန်မာနိုင်ငံအတွက်တခုခုများလုပ်ပေးနိုင်တာပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ဥစ္စာတွေတခုရှိလာတာတော့ဟိုဥစ္စာကြိုးဆိုပါတယ်ဒါပေမဲ့လည်းအဲလုံခြုံရေးကောင်စီကကျွန်တော်တို့အမြဲတမ်းညှော်ညော်လင့်နေတယ်ပေါ့နော်ထိရောက်တဲ့အရေးယူဆောင်ရွက်မှုဆိုတဲ့ဥစ္စာကိုကျွန်တော်တို့အမြဲတမ်းညှော်လင့်နေဒါပေမဲ့လည်းအခုထိတော့ပေါ့နော်ဟိုဥစ္စာဒီ decisive ကျွန်တော်အမြဲတမ်းပြောနေ decisive action ဆိုတာအခုထိတော့ကျွန်တော်တို့မတွေ့ရသေးဘူးအဲကြောင့်ကျွန်တော်တို့ပြည်သူတွေအနေနဲ့လည်းဒီအပေါ်ဒီအခြေအနေပေါ်အများအား event အများအားပြောနေတာလေဒီ statement တွေကြီးပဲထုတ်နေတာကit's enough ချင်နေပါလေတကယ်လူကျင်နာ action မှာဆိုတဲ့ဥစ္စာကျွန်တော်တို့ပြည်သူတွေအများအားပြောနေတာရှိတယ်เนาะဒါကလည်းတကယ်ဟိုမြေပြင်မှာရင်ဆိုင်ကြုံတွေ့နေရတဲ့လူတွေရဲ့စစ်ထဲရင်ထဲအသေးတွေရလာတဲ့စကလုံးတွေပဲဖြစ်တယ်เนาะဒါကြောင့်ဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီကမလုပ်ပေးနိုင်တဲ့ဥစ္စာကိုတော့စင်ကောင်ဖြစ်မိပါတယ်
အဲ့ဒီမှာအဲ့ဒီဗြိတိန်ဒုတမတ်ကြီးပြောသွားတဲ့နေရာမှာပေါ့နော်သူတို့ကအခုဒီလက်ရှိမြန်မာနိုင်ငံမှာလိုအပ်နေတဲ့ဒီအထူးသဖြင့်ဟိုကိုဗစ်တတိယလိုင်းဒေါင်းကိုအဲ့တိုင်းပြည်နေနဲ့ကတော်တော်လေးအလူးလဲခံနေရတဲ့ခါကျတော့လိုအပ်နေသူတွေအတွက်သူကကာကွယ်ဆေးတွေအလုံးလောက်ရရှိဖို့ရယ်နောက်ဒီလူသားချင်းစာနာမှုကိစ္စတွေမှာလက်ရှိဒီမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေပေါ့ပဋိပက္ခတွေကိုအချိန်အတိုင်းတာလောက်ထိကိုဟိုရက်လိုက်ပြီးတော့ဒီပေါ့နော်ဒီကုညီမှုတွေကိုခွင့်ပြုဖို့ဆိုပြီးတော့လဲသူမြန်မာစစ်ကောင်စီကိုပြောသွားတဲ့အပိုင်းပေါ့လေဒါပေမဲ့လည်းဒီလိုမျိုးအပိုင်းမှာအခု NUG အစိုးရဘက်ကလည်းအဲဒီကိုဗစ်ကာကွယ်ဆေးကိစ္စတွေနောက်လူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာလည်းဟိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဟိုပူးပေါင်းဆောင်ရွက်နေတာတွေလည်းရှိတဲ့ခါကြတော့အခုမြန်မာနိုင်ငံမှာတကယ်အခုလိုအပ်နေတဲ့အဲဒီကိုဗစ်ကာကွယ်ဆေးကိစ္စတို့ဘာလို့မှဟိုမှာ NUG ဘက်ကရောဒီမြန်မာစစ်ကောင်စီဘက်ကရောပေါ့နော်အားလုံးဒီပူးပေါင်းဟိုတစုံတရာအတိုင်းအတာတိပေါ့နော်ဗြိတိန်တမတ်တိုက်တွန်းသွားသလိုမျိုးဟိုကတစုံတရာအတိုင်းအတာတိရပ်တန့်ပြီးတော့ပူးပေါင်းဆောင်ရွက်မယ်အနေအထားမျိုးရှိမလားနိုင်ငံတကာဘက်ကကောတခြားဒီနိုင်ငံတွေအလိုက်ပေါ့လေပူပေါင်းဆောင်ရွက်မယ်အနေအထားတွေရောဘယ်လိုမျိုးရှိမလဲရှင
်ဟုတ်ဟုတ်ကဲ့ဟိုကျေးဇူးပါခင်ဗျဒီမေးခွန်းမေးတဲ့အတွက်ပေါ့ဒီကိုဗစ်ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ရှင်းပါတယ်သူဒီ UK ကဟို DPR တမ်းမတ်ကိုယ်တိုင်လည်းသူထောက်ပြသွားတာလည်းရှိပါတယ်အခုဒီလိုမျိုးကိုဗစ်အခြေအနေတွေဆိုးရွားလာတဲ့ဥစ္စာကဒီစစ်ကောင်စီရဲ့mismanagement ကြောင့်ဆိုတာလည်းအများကြီးပေါ်လာပါတယ်။နောက်ပြီးတော့အထူးသဖြင့်ပေါ့နော်ကျွန်တော်ပြန်ကြည့်လိုက်ဆံမတော်လည်းတည်တဲ့အတိုင်းတချို့ဟိုမလိုလားအပ်တဲ့ကန့်သက်ချက်တွေလုပ်တဲ့အတွက်ကြောင့်လည်းအများကြီးလူတွေဆုံးရှုံးကြရတဲ့အစားတွေရှိပါတယ်။ဥပမာဒီအောက်ဆီဂျင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုအောက်ဆီဂျင်ဝယ်လို့မရအောင်ကန့်သက်ချက်တွေလုပ်တာဘာလို့က တကယ်ကိုစိတ်မကောင်းကြပါဘူးနော်သူတချို့ပြည်သူတွေမလူလားအဖယ်နဲ့အသက်ကိုပေးလိုက်ရတဲ့ဥစ္စာတွေရှိပါတယ်တချို့တွေဆိုရင်ဘာလို့ပြောဟိုကျွန်တော်တို့ရဲ့နှိစက်တဲ့လူတွေရွှေမျိုးသားချင်းတွေကတော့ပါသွားကြတဲ့ဥစ္စာတွေအများကြီးပါတော့နော်ဒါတွေကတော့ဒီစစ်ကောင်စီရဲ့ဟို mismanagement ကြောင့်လေတချို့မလူလားအပ်တဲ့ဒီကန်တက်ချက်တွေလုပ်တဲ့အတွက်ကြောင့်လေဆိုတဲ့ဥစ္စာအများကြီးချင်းချင်းကြီးတွေ့နေတာပါနော်ဒါကြောင့်လဲဒီနိုင်ငံတကာအတိုင်းအတိုင်းနေဒီဥစ္စာကိုထောက်ပြပြီးတော့ပြောဆိုတာတွေဒီလည်းအများကြီးရှိပါတယ်အခုကျွန်တော်တို့ဒီ covid ကိစ္စနဲ့ပတ်သက်ပြီးတော့ covid vaccine ရဖို့ပေါ့နော်ဟိုအဲဆိုတဲ့ဥစ္စာဆိုရင်ကျွန်တော်တို့ပြန်ထည့်လိုက်ဆရာဒေါက်တာဇော်ဝေဆိုလို့လည်းအများအပြောနေတာရှိပါတယ်ကျွန်တော်ကျန်းမာရေး NGO ရဲ့ကျန်းမာရေးကြီးပေါ့နော်ဆရာတော်ကဆိုလို့အများအပြောနေရတယ်ရှိပါဒီ covid ဥစ္စာကလူတိုင်းပေါ့လူအပ်တဲ့လူတိုင်းရဖို့လိုတယ်ဆိုတဲ့ဥစ္စာအမျိုးနဲ့ပြောနေတာရှိတယ်ဒါကလည်းတကယ်လက်တွေ့ကြပါကျွန်တော်တို့ covid ဆေးဆိုတဲ့ဥစ္စာဖွဲ့ထားမှုလုံးဝမရှိအောင်လူတစုတည်းရဖို့အတွက်မဟုတ်ပါဘူးဒါမြန်မာနိုင်ငံမှာရှိတဲ့လူအပ်တဲ့ပြည်သူတွေအတွက်ဒီ covid vaccine ဆိုတာပေးဖို့လိုပါတယ်ဒါကြောင့်လည်းကျွန်တော်နားလည်တော့ပေါ့နော် NUG အနေနဲ့လည်းသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆောင်ရွက်နေတဲ့ဥစ္စာရှိပါတယ်ကျွန်တော်တို့အများနဲ့ပြောနေတဲ့ဥစ္စာရှိပါတယ်ပေါ့နော်ဒီလူရဲ့အသက်ကိုကယ်ဆယ်ဖို့ကအဓိကပါဆိုတဲ့ဥစ္စာကျွန်တော်တို့အများနဲ့ပြောနေတဲ့အတွက်ကြောင့်အဲ့ဒါအများကြီးအရေးကြီးပါတယ်ဒါကြောင့်မလို့ဒီအခုလိုမျိုးကိစ္စတွေမှာလူအသက်ကယ်ဆယ်ဖို့ပြင်ထန်ဖို့အတွက်ကြီးရွယ်ပြီးတော့ NUG ကဆောင်ရွက်နေရဆိုတာကျွန်တော်တို့ဖြေပါနားလည်တယ်ဒါကြောင့်မလို့တချို့ဥစ္စာတွေမှာပေါ့နော်ဒီနိုင်ငံတကာအတိုင်းဝိုင်းနေတယ်ပေါ့နော်ကျွန်တော်တို့ဒီဘက်က NUG ကပြောတဲ့စကားတွေကိုလည်းတိတိချာချာနားထောင်ပြီးပို့လို့ရတယ်။အဲတချို့ဥစ္စာတွေမှာကျွန်တော်တို့မြစ်တာရက်ခံတဲ့ဥစ္စာတွေကိုတိတိချာချာအလေးနဲ့ထည့်သွင်းစဉ်းစားပြီးတော့ like ပါဆောင်ပေးနိုင်ဖို့လိုတယ်ဆိုတဲ့ဥစ္စာလေးတွေလည်းတွေ့ရပါတယ်။ဒီတချို့နိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်ဆိုတော့ညှိနှိုင်းဆောင်ရွက်နေတယ်ဆိုတဲ့ဥစ္စာလေးတွေအချမ်းချင်းတွေ့ရပါတယ်
နယူးယောက်ကုလသမဂ္ဂဌာနချုပ်ကမြန်မာအမြဲတမ်းကိုယ်စားလှယ်တပ်မတ်ကြီးဦးကျော်မိုးထွန်းပါရှင်အခုလိုတပ်မတ်ကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းခဲ့အပြည့်စုံကိုတော့ VOA မြန်မာပိုင်းကနေပြီးမကြာခင်ထုတ်လွှင့်သွားဖို့ရှိပါတယ်ရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ချင်းပြည်နယ်မင်းတပ်ကတိုက်ပွဲတွေရဲ့အခြေအနေကိုပြောပြမှာပါချင်းပြည်နယ်မင်းတပ်မတူပီလမ်းမှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တို့ဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တဦးကို CDF ဘက်ကလက်နက်တွေနဲ့အတူဖမ်းမိခဲ့တယ်လို့ CDF ဘက်က VOA ကိုပြောပါရယ်စစ်ကောင်စီဘက်ကတော့တိုက်ပွဲအတွင်းထိခိုက်ဒဏ်ရာရရှိတယ်လို့သာပြောထားပါရယ်တိုက်ပွဲကြောင့်ဒေသခံအများပြားဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အကြောင်းပေါ့နော်ဒီအကြောင်းအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းကိုကိုသားညုံကပြောပြမှာပါ
စစ်ကောင်စီနဲ့မင်းတပ် CDF 2အပြစ်ရက်သဘောတူညီမှုကုံဆုံးသွားပြီးတဲ့နောက်တိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးတော့ဩဂတ်လ18ရက်နေ့ကတော့မင်းတပ်မတူပီကားလမ်း73မိုင်မှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF 2တိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တအူးကိုလက်နက်တွေနဲ့အတူဖမ်းမိရတယ်လို့ CDF ဘက်ကပြောပါတယ်ဖန်စီရမိရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ CDF ဘက်ကတာဝန်ရှိသူတအူးက VOA ကိုခုလိုရှင်းပြပါတယ
်9ရက်ရှိပြီပေါ့လေတိုက်ပွဲကမနေ့ကကြီးကျွေးမှုမှာစကားစွာဘက်ကသက်ရှိဦးလောက်ကြတယ်ပေါ့နော်။နောက်တရားပြီးတော့ထွက်ပြေးသွားတဲ့သူတွေရှိတယ်။တယောက်ကတော့ကျွန်တော်ရွာထဲကြီးရောက်လာလို့ရွာဒီစီရက်ပြာနေဖမ်းထားတယ်ပေါ့နော်။ကျွန်တော်တို့ဖမ်းပြီးတော့စစ်ဆေးတဲ့အချိန်မှာသူဒီတနာလာသူအဲ့ဒီတပ်ပေါ်ဖြစ်တဲ့နေရာမှာသူပြစ်ထားခဲ့တဲ့အကြောင်းရယ်။နောက်ပြီးတော့အာသူရဲ့ GA ဂျီကတ်ပေါ့ဂျီကတ်ဒီနဲ့ဂျီတောက်ဒီနောက် equipment နေဒါတာတွေနဲ့ပတ်သက်ပြန်ရမှာထားခဲ့ပါလေဆိုတော့သူဖြောက်ချက်ပြီးတယ်ပေါ့အာဒီလိုပဲစစ်ကျင်းဝတ်စစ်တယ်တော့ကျင်းဝတ်အနေနဲ့အညီပေါ့လေကျွန်တော်တို့ဖန်စီချင်းသိနေဆိုပေမဲ့သူ့လူသားပြောက်လို့ကျွန်တော်တို့ဆက်ဆံမယ်တာယာထားတယ်ဆိုတော့စေဝါကူတာမှုတွေလုပ်မယ်ပေါ့
တိုက်ပွဲအတွင်းတောတောင်တွေထဲမှာဒဏ်ရာရပြီးတော့ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သားတွေလည်းရှိနေပြီးတော့စစ်ကောင်စီတပ်သားတွေကို CDF ဘက်ကမကြာခဏဖန်စီရမိတာရှိတယ်လို့ CDF ကပြောပါတယ်လက်နက်တဲ့လာရောက်ခလုံးနဲ့စစ်ကောင်စီတပ်သားတဦးကို CDF ဘက်ကနေပြီးတော့ငွေကြက်350ပေးမယ်ဆိုပြီးတော့ကလန့်ထားတာရှိပြီးတော့ CDF နဲ့ပူးပေါင်းမှုဆက်သွယ်လာတဲ့စစ်ကောင်စီတပ်သားအများပြားရှိတယ်လို့လည်းဆိုပါတယ်စစ်ကောင်စီပြည်ညာရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့မနေ့ကဖြစ်တဲ့တိုက်ပွဲအတွက်မှာထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောပြီးတော့လက်နက်တွေနဲ့အတူဖမ်းမိရတယ်ဆိုတဲ့ကိစ္စကိုတော့ထည့်သွင်းပြောကြားတာမရှိပါဘူ
းမနေ့တုန်းကတော့ကျွန်တော်တို့အဲဒီ Intercept မှာပဲကျွန်တော်တို့ PDF နေကန်အချမ်းပဲအဖွဲ့တွေနဲ့ကျွန်တော်တို့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ဆိုတာမင်းတပ်မတူပီကားလမ်းဘက်မှာဖြစ်ပွားခဲ့တာရှိတယ် ဒီလိုဘက်ကခိကြိုက်ခံရရှိမှုရှိတာပါပဲဗျ။
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုလိုပဲဒီပြင်းထန်နေတဲ့အတွက်ရွာပေါင်း20လောက်ဟာရွာလုံးကျွတ်ထွက်ပြေးနေရပြီးတော့အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတူက VOE ကိုပြောပါတယ
်။20လောက်ရှိမယ်။ရွာပေါင်းကအလူကြီးက1000ကျော်ကျော်လေးရှိမယ်။အဲ့ဒါဒီကတခါဖက်ပြီးထွက်ပြေးကြတာပေါ့။သူတို့ရွာမှာမနေရဘူး။သာကသာစစ်သားတွေလာမှတောက်တယ်။တောက်တဲ့အတွက်ပြေးကြတယ်။ပြီးတော့ပဲပြေးလဲဆိုတော့တော်တဲ့ပြေးတယ်။ကျွာကြတော့လဲတောင်ရလဲပြီးတယ်ဒါတော့ကျွန်တော်တို့အချိန်မျိုးပေါ့သာနာကြီးကလည်းကျွန်တော်မှလုံလောက်ဖို့မရှိဘူးစံနေရလဲမိုးတွင်းဆိုတော့ထားသွားတာလည်းခက်တယ်ခုလုံးလုံးဆိုဒုက္ခတွေဒီတော်တော်လေးအခက်အခဲဖြစ်နေကြတယ်ဗျာ
တကြောပြန်ခုလိုတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရတဲ့စစ်ဘေးရှောင်တွေမှာဖျားနာသူတွေများနေတယ်လို့စေဝါကုသမှုလုံလောက်အောင်များတဲ့အတွက်သေဆုံးမှုတွေလည်းရှိနေပါတယ်အစားအစာစေဝါနဲ့ရိခါတွေလိုအပ်နေတဲ့အကြောင်းဒုက္ခတွေကိုကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ
ကိုသားညို့ပါရှင်ထိုင်းမြန်မာနယ်စပ်ကော့တောင်းမြို့တဖက်ကန်းရနောင်းမြို့ကဒီအကျဉ်းထောင်ထဲမှာကိုဗစ်ကူးစက်သူထိုင်းနဲ့မြန်မာအကျဉ်းသား900ကျော်ရှိကြောင်းပြည်နယ်ကျန်းမာရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီပြည်နယ်အတွင်းမှာကိုဗစ်ကူးစက်သူ4000နီးပါးရှိရမှာမြန်မာနိုင်ငံသား2000ကျော်ကိုကိုဗစ်ရောဂါကူးစက်နေတယ်လို့လည်းပြောပါတယ် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ရနောင်းမြို့ကထောင်မှာမြန်မာနဲ့ထိုင်းအကျဉ်းသားပေါင်း1900ကျော်ရှိပါတယ်ဒီထဲကထိုင်းနဲ့မြန်မာအကျဉ်းသား900ကျော်ဟာကိုဗစ်ကူးစက်နေကြောင်းပြည်내ကျန်းမာရေးအဖွဲ့ကတာဝန်ရှိသူဒေါက်တာနိုရာထစ်အစဝါပချာယာကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်ဧသာယောနဲ့3994ရายนะครับแล้วก็เป็นผู้ติดเชื้อชาวไทย1793ราย
ထိုင်းမြန်မာနယ်စပ်ရနောင်းမြို့တွင်ကိုဗစ်ရောဂါပိုးကူးစက်နေသူပေါင်း3994ဦးထဲမှာမြန်မာနိုင်ငံသား2113ဦးကူးစက်မှုဖြစ်ခဲ့ရတယ်ဆိုပြီးရနောင်းပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကဒေါက်တာနိုရာထစ်အစဝပချာယာကပြောဆိုသွားခဲ့တာပါဒီအရေးအတွက်ဟာရနောင်းထောင်မှာကူးစက်နေသူ900ကျော်လဲပါဝင်ပါတယ်အခုကူးစက်သူ900ကျော်ထဲမှာတော့ရနောင်းထောင်ကဖြစ်ပြီးမြန်မာတွေကအများစုဖြစ်နေပါတယ်ရနောင်းထောင်မှာကူးစက်မှုတွေရှိနေတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပြပါတယ
်အခုနောက်ဆုံးမှာ900ကျော်တွေ့ရလို့ပြောနေတယ်အဲ့ဒါအခုထောင်ပါပဲ
ထောင်
ရနောင်းထောင်ထောင်ပါလေပမာဏများတယ်ဒါပေမဲ့ဘယ်နှယောက်တိတိကျကျတော့အဲ့လိုမျိုးပြောလို့မရဘူးပေါ့တော်တော်များများရှိတယ်ထောင်ပါ
ရနောင်းမြို့အုပ်ချုပ်ရေးအာဏာပိုင်တွေကဩဂုတ်လ18ရက်နေ့ကိုဗစ်ကပ်ရောဂါဆိုင်ရာသတင်းထုတ်ပြန်ချက်မှာတော့ရနောင်းမြို့နယ်အတွင်းမှာဩဂုတ်လ14ရက်နေ့ကစပြီးအကျဉ်းထောင်ထဲကအကျဉ်းသား40ဟာချောင်းဆိုပြီးကိုပူချိန်မြင့်တက်လာနေလို့နယ်မြေကပ်ရောဂါထိန်းချုပ်ရေးအဖွဲ့တွေသွားရောက်ပြီးကိုဗစ်ကူးစက်မှုတွေကိုစစ်ဆေးခဲ့ရမှာတော့အကျဉ်းထောင်တွင်အကျဉ်းသား868ယောက်မှာယောဂါပိုးကူးစက်နေတာစစ်ဆေးတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။ယောဂါပိုးကူးစက်ခံနေရတဲ့အကျဉ်းသားတွေကိုအခြားအကျဉ်းသားတွေနဲ့ခွဲထုတ်ပြီးထောင်တွင်းကဆေးရုံမှာအရေးပေါ်စီစဉ်ပေးနေကြောင်းမြို့နယ်အုပ်ချုပ်ရေးအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးထုတ်ပြန်ပြောဆိုသွားပါတယ်။ဒေသတွင်းမှာယောဂါပိုးကိုထိန်းချုပ်နိုင်ဖို့သက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေနဲ့ကျန်းမာရေးအဖွဲ့တွေပူးပေါင်းပြီးအပူတပြင်းလှုပ်ဆောင်နေတဲ့အကြောင်းဆေးဝါးကူတာရေးအတွက်အရေးပေါ်ဆေးရုံတွေလည်းစီစဉ်လှုပ်ဆောင်နေတယ်ဆိုပြီးပြောကြားသွားပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ6,400ကျော်ရှိပြီးဩဂုတ်လ18ရက်နေ့တနေ့ထဲမှာပဲကူးစက်သူက2000ကျော်ရှိနေပါတယ်။ဒီနေ့မှာပဲစံချိန်တင်သေဆုံးမှုက300ကျော်ရှိလာပါတယ်။သေဆုံးသူစုစုပေါင်းကတော့8000နီးပါးထိရှိလာပြီဖြစ်ကြောင်းထိုင်းကျန်းမာရေးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင
်။ VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။
Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermese ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။ညာ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေ။အခုဒီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်နေပါဗျ။ဒုတိယပိုင်းမှာဆက်ပြီးထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
အဟာရအရင်အရေးကြီးတာဘာကြောင့်လဲဆိုတော့ COVID က virus ပိုးဖြစ်တယ် virus ပိုးဖြစ်လို့တော့ကိုယ်ခံအားနေတိုက်ထုတ်တာများတယ်ပေါ့နော်ဆေးကိုအားကိုးနေရတဲ့ဆိုင်ကိုယ်ခံအားလည်းသူကအရေးပါတယ်ထင်မှာပါတယ
်ဒါကတော့ COVID-19 ဝေဒနာတွေရိအနေနဲ့ကိုယ်ခံအားပြည့်စုံဖို့အစာအာဟာရတွေကိုဘယ်လိုပြည့်စုံအောင်စားသင့်တယ်လဲဆိုတဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာအပြည့်စုံကြီးစုနားဆင်ရဖို့ရှိပါတယ်တခါအားကစားကဏ္ဍကိုလည်းကြီးစုနားဆင်ရမှာပါအခုတော့ဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။နဂိုကလေးကတိတ်ပြီးလွတ်လပ်မှုမရှိတဲ့မြမမီဒီယာလောကဟာစစ်အာဏာသိမ်းပြီးချိန်ကစပြီးတော့ပိုးပြီးတော့အခက်အခဲတွေနဲ့ကြုံတွေ့လာရပါတယ်။မီဒီယာကိုချိမ့်ချောက်ထိမ့်ချုပ်တာဟာဘယ်သူတွေအတွက်ဘလို့အကျိုးသက်ရောက်မှုရှိနိုင်မလဲ။ဥကျော်ဇန်သာကိုမတ်သိန်ကြီးထိုက်ကမေးမြန်းတင်ဆက်ထားပါရရှင်။
မင်္ဂလာပါရှင့်အင်ကဲ
မင်္ဂလာပါမသိကြီ
းဟုတ်ကဲ့အင်ကဲဒီတပတ်မှာတော့ဒီမီဒီယာတွေမြန်မာနိုင်ငံတဲကမီဒီယာတွေကြုံနေရတဲ့အခက်အခဲအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးမေးချင်ပါတယ်အင်ကဲဒီအာဏာသိမ်းပြီးတဲ့နောက်မှာမီဒီယာတွေကြုံနေရတဲ့အခြေအနေဇိုးကြီးအတိုင်းအတာကဘယ်လောက်များဆိုးနေပါပြီလဲအင်ကဲ
အရင်ကတည်းကစိတ်မကောင်းခဲ့တဲ့အခြေအနေဟာအခုအများကြီးပိုဆိုးသွားပါတယ်ဆရာနဲ့မသိခင်ရလဲမြန်မာနိုင်ငံရဲ့မီဒီယာအခြေအနေဟာသိကောင်းလာတော့မဟုတ်ပါဘူးမီဒီယာသမားတချို့ဟာအကြီးညိုပြည့်စင်မှုကြောင့်ဘေးယူခံရတာတရားတပောင်ရင်ဆိုင်နေကြရတယ်အများကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမကောင်းတဲ့အခြေအနေနေပြီးတော့အခုဆိုရင်ဆိုးရွားတဲ့အခြေအနေတွေရောက်ရှိတော့ပြီဖြစ်ပါတယ်ဘလို့ဆိုးသလဲဆိုရင်သတင်းသမားတွေမီဒီယာသမားတွေအတွက် NBA ရောက်လာတဲ့အထီးဖြစ်ပါတယ်ဆိုရင်ရတဲ့အခြေအနေပါမီဒီယာတိုက်တချို့ကိုအပိတ်ခံရတယ်သတင်းသမားတချို့ဟာတိုင်းပြည်ထဲမှာမနေရဲဘဲနဲ့ထွက်ပြေးနေရတယ်ဖမ်းဆီးခံထားတာလည်းအများကြီးရှိပါတယ်မြန်မာနိုင်ငံသားသတင်းသမားတွေမကနိုင်ငံသားတွေကိုလည်းဖမ်းတယ်ဂျပန်သတင်းထုတ်ကတော့ဒါပတ်စံမျက်နှာကြောင့်ပြန်ပြီးလွှတ်ပေးလိုက်တဲ့ငွေမျက်နှာကြောင့်ဆိုတော့တော့ကိုဆူရနေတဲ့အခြေအနေလို့ပြောရမှာဖြစ်ပါတယ်မသိဘူ
းအဲ့တော့ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာတက်မတော်ဘက်ကအတော်လေးမီဒီယာတွေအပေါ်မှာဖိနှိပ်နေပါတယ်ဒါကဘိုင်းရှိရွေချက်နဲ့ပြစ်မှတ်ထားပြီးတော့နှိပ်ကွပ်နေရပါတယ်လေရှင်အကဲ
တခွန်းနဲ့အတူဆုံးပြောရင်ကြောက်လို့ဖြစ်ပါတယ်သူတို့ကမီဒီယာတွေကိုကြောက်တယ်မီဒီယာတွေကိုဘာကြောင့်ကြောက်တယ်လဲမီဒီယာတွေကအမှန်ကိုပြောတယ်ဆိုတော့ဒီစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကတရားဥပဒေကိုမလင်းတပတ်လုပ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့ဖွဲ့စည်းပုံနဲ့အညီတက်လာတယ်ဆိုတော့ပြောတယ်လူလူရဲ့ဆန့်ကျင်မှုကိုဒီအထိမျှော်လင့်ခဲ့ပုံမရဘူးသူတို့ထိမ့်မနိုင်သိမ်းရတဲ့အထိလူတွေကပုံစံမျိုးနဲ့ဆန့်ကျင်လာကြတယ်ဆိုတော့အဲ့ဒီဟာကိုသူတို့ရင်ဆိုင်လို့မရဘူးဆိုတော့ဒီအခြေအနေကိုမီဒီယာတွေကပြောတယ်အဲ့ဒီအမှန်တရားကိုဆိုတော့ဒီအမှန်တရားနဲ့ရင်ဆိုင်မှာသူတို့ကြောက်တယ်မီဒီယာကိုကြောက်တယ်အဓိကအဖြစ်ဒါကြောင့်သူတို့ဟာနှိကွက်နေခြင်းဖြစ်တယ်ဆိုရင်တော့အမှန်ဆုံးပါပဲခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့သူတို့ရည်ရွယ်ချက်ကရောပေါက်မြောက်ပါသလားသူတို့ရည်ရွယ်တဲ့အတိုင်းအတာထိရောရလတ်ရောဖြစ်လာပါသလားရှင်အင်ကဲ
ကျွန်တော်အမြင်တော့မဖြစ်လာနိုင်ပါဘူးပူပြီးဆိုးရွားတော့ပါတယ်သူတို့ကဒီအမှန်တရားကိုဖုံးကွယ်ထားခြင်းအဖြစ်လူတွေကမသိဘူးသူတို့လုပ်နေတာတွေကိုကမ္ဘာနိုင်ငံတွေကသူတို့လုပ်နေတာတွေဘယ်လောက်ဆိုးရဲဆိုတာမသိဘူးဆိုတော့သူတို့သိခါဟာအတော်လေးတက်နေလိမ့်မယ်လို့မျှော်လင့်တယ်သို့သောမီဒီယာတွေကိုလူဆိုးဆိုးရဲနှိကွက်လိုက်တဲ့အတွက်ကြောင့်သူတို့ရဲ့ image ပုံရိပ်ဟာပုံမှုသူတို့ကကြာဆင်းသွားပါတယ်ဆိုတော့တိုင်းပြည်မှာဖြစ်နေတာတွေကိုသူတို့မီဒီယာတွေကနှိကွက်လည်းပဲနိုင်ငံတကာကတော့ပုံစံမျိုးမျိုးနဲ့သိနေကြတာပါပဲဒီကနေ့မှမီဒီယာဆိုတာကတော့ပဇက်ပေါက်ပေါင်းများစွာရှိနေလို့ပြောပါလိမ့်မယ်ဒါ channel မျိုးစုံနဲ့သတင်းတွေကနိုင်ငံတကာကိုထိပြန့်နှံ့နေတာဆိုတော့ဘယ်လိုမှပိတ်လို့လည်းမရနိုင်ပါဘူး။ဒါကြောင့်သူတို့ရဲ့ရည်မှန်းချက်မအောင်မြင်ဘူးလို့ပဲကျွန်တော်ယူဆပါတယ်မသိဘူး
။ဆိုတော့မြန်မာနိုင်ငံတည်းမှာမီဒီယာတွေ ဟိုအတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်လောက်ခွင့်ရတဲ့တက်တန်းကလည်းအတော်လေးညူပါသေးတယ်ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြဿနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာ
မခိုင်မာတာလည်းအရေးကြီးတဲ့ပြဿနာတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဒီအသာအစိုးရဘူလဲပွင့်မင်းနေလည်းပြန်သူတို့ကလည်းမီဒီယာခိုင်မာအောင်မှမလုပ်ပေးခဲ့တာကိုအခုသူတို့အခက်ကြုံရတဲ့အခါမီဒီယာကိုသူတို့သိအောက်ကိုရပါတယ်အောက်ထလာတယ်သို့သော်လည်းပဲမီဒီယာဟာသူတို့ကိုထက်ကခိုင်မအောင်မလုပ်ပေးခဲ့ဘူးလေသူတို့ခင်မှာလည်းပဲမီဒီယာဟာသိပြီးတော့အမှန်တရားကိုဒေရိုးပြောခွင့်ရခဲ့တာတော့မဟုတ်ဘူးလို့ပြောပါနိုင်မယ်ကျွန်တော်အစောပိုင်းမှာပြောခဲ့လို့ပဲ
ဆိုတော့လက်ရှိအခြေအနေမှာကဒီတက်မရော်ဘက်ကလည်းအတော်လေးနှိပ်ကွနေပါတယ်အင်ကဲဆိုတော့ခရောက်တော့ဒီမီဒီယာတွေအနေနဲ့ဒီတက်မရော်ဘက်ကိုပဲဟိုဟိုဘက်လိုက်ပြီးတော့ဟိုရက်တီရမလားဒါမှမဟုတ်လဲဒီဆရာနာသိမှုစန့်ကျင်တွန်းလှန်နေသူတွေဘက်ကပဲဟိုရက်တီလိုက်တင်သလားတစ်ဖက်ဖက်မှာပြက်ပြက်သားသားရက်လိုက်လို့ရောတင့်တော်ပါသလားအင်ကဲ
ကျွန်တော်အမြင်ကတော့မီဒီယာဟာဘက်လိုက်ခြင်းတဲ့ဘက်ကိုသူတို့လိုက်နိုင်ပါတယ်သူတို့သဘောထားပဲဒါပေမဲ့လည်းအမှန်တရားကိုတော့အခြေခံမယ်အချက်လက်ကိုတော့အမှန်တိုင်းပြောမယ်အချက်လက်ကိုတော့ fabricate ဒါတိုးချဲ့ပုံကြီးချဲ့ပြီးတော့လုတ်ကြံချက်ထွင်ပြီးတော့တမင်တကာတော့လုံးမပြောနဲ့ဖြစ်နေရင်ဖြစ်နေတဲ့အတိုင်းပြောပါအဲ့ဒီအပေါ်မှာရွေးဖန်သုံးသပ်တာကတော့တစ်ပိုင်းလို့ကျွန်တော်ပြောချင်ပါတယ်မီဒီယာဘယ်လိုက်မှုဆိုတာလည်းပဲဒီနိုင်ငံမှာလည်းပဲဟို Republican ဘက်ပါတဲ့မီဒီယာ Democrat ဘက်ပါတဲ့မီဒီယာဆက်ပြီးရှိကြတာပဲသူတို့ဆန္ဒနဲ့သူတို့ရက်တည်းသို့တော်လည်းပဲသူတို့ဟာအခြေခံအချက်လက်ကိုတော့မှန်းအောင်ပြောရမှာဖြစ်တယ်ဒါအဖြူအမဲ့လို့တော့ပြောလို့မရဘူးဆိုတော့မြန်မာနိုင်ငံမှာလည်းအခုလည်းပဲအနာပိုင်းတွေကဖန်တီးထားတဲ့မီဒီယာတွေသူတို့ဘက်ကိုလိုက်ပြောနေတဲ့မီဒီယာတွေလည်းကြားပါတယ်ဒါဥရကျွန်တော်ကတော့အပြစ်လို့တော့မပြောလို့ဘူးသူတို့လည်းပဲသူတို့ရဲ့ယက်တီကျင်းတဲ့သူတို့ယက်တီနိုင်တယ်သို့တော်လည်းပဲအမှန်တရားကိုတော့အခြေခံပြီးတော့သုံးစားမှဖြစ်တယ်အချက်လက်ကိုတော့သူတို့အမှန်တိုင်းပြောမှဖြစ်ပါတယ်ခင်ဗျာအဓိကအဲ့ဒါအရေးကြီးဆုံးလို့ထင်ပါတယ
်ဟုတ်ကဲ့ရှင်အဲ့ဒီမှာလည်းအန်ကယ်ဒီမလွဲမသွေကြုံရတာကဒါလူမှုရဲ့မချင်မရဲဖြစ်မှုလို့ညာပြောလို့ရမလားမသိပါဘူးမီဒီယာတွေဟာသူတို့လိုလားသလိုမဖို့ပြမတင်ပြဘူးဆိုလို့ရှိရင်လေဒါဟိုဘက်ဒီဘက်ဝေဖန်ဆဲဆူတိုက်ခိုက်တာတွေကဒါမီဒီယာသမားတွေကြုံတွေ့နေရတော့ဒီလူမှုရဲ့သဘောထားကရောမီဒီယာလွတ်လပ်ခွင့်အပေါ်မှာဘလောက်အရေးပါပါတယ်လဲဘလောက်စကားပြောပါတယ်လဲရှင
်သူအရေးကြီးပါတယ်တကယ်တော့အမှန်တရားဆိုတာခါးသီးပါတယ်လူတိုင်းဟာလက်မခံနိုင်ပါဘူးလူမှုကိုနှိုက်ကတစ်ဖက်ဖက်ကိုပါနေရတဲ့အခါမှာကိုယ်ပဲနဲ့အိုင်ဒီယာအယူဆချင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန်တော်တို့မကြခဏကြုံရတဲ့အတိုင်းပါပဲမသိဘူးဒါပေမဲ့ဒီညမှာကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ VOA ရဲ့တီထောင်သားရကလေးကပြောလာခဲ့တဲ့စကားတစ်ခုပါပဲကျွန်တော်ကတော့တိုင်းပြည်အတွက်ကျွန်တော်တို့အတွက်ကောင်းတဲ့သတင်းဖြစ်ရင်ဖြစ်မယ်မကောင်းတဲ့သတင်းလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အမှန်ကိုတော့ပြောမှာပဲတိုက်တာမတိုက်တာကတော့သူရဲ့အပိုင်ဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဝေဖန်တဲ့ဆုတ်ချရတဲ့အစင်းမဟုတ်ဘူးဆဲဆူမိုက်မိုက်ရိုင်းရိုင်းကိုဆဲဆူကြတာပါပဲသူတို့ပြောဆိုပိုင်တွင်သူတို့ဆဲခြင်းလဲဆဲပိုင်တွင်ပေါ့လေဆဲပါလေလို့ပဲကျွန်တော်ကခံယူပါတယ်အရေးကြီးတာကကျွန်တော်မီဒီယာသမားတွေအရေးကုန်ထူဖို့ပဲအရေးကြီးတယ်မီဒီယာသမားပိစားဖို့မီဒီယာသစ္စာရှိဖို့အမှန်တရားပေါ်မှာသစ္စာရှိဖို့အဓိကအဖြစ်အချက်လက်နဲ့ပတ်သက်တဲ့အမှန်တရားကိုကျွန်တော်အခြေခံမှဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အင်ကဲအဲ့တော့အခုဆိုလို့ရှိရင်ဒါအနာသိမ့်ထားတဲ့စစ်တပ်ကဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြင်းထန်ထန်ဖိနှိပ်နေပါတယ်ဆိုတော့ဒီအနာသိမ့်မှုမတိုင်ခင်တဲ့အစောပိုင်းကာလကလောက်မီဒီယာတွေလုံခြုံခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာနစ်နာမှုများဖြစ်လာပါပြီလားရှင
်နစ်နာပါတယ်မီဒီယာတွေကသာမရေးရတော့ဘူးဆိုရင်ပြည်သူတွေဟာအမှန်တရားကိုပဲသိခွင့်ရတော့မလဲဆိုတော့အခုမီဒီယာတွေကိုပိတ်တင်လိုက်တယ်မီဒီယာတွေလွတ်လွတ်လပ်လပ်ပြောခွင့်မရှိတဲ့အတွက်ကြောင့်ပြည်သူတို့ကဘယ်အချက်လက်ကိုမိခိုးပြီးတော့သူဆုံးဖြတ်ကြမှာလဲမူတည်ပြီးတော့ဆုံးဖြတ်ကြမှာလဲသူတို့တယ်လည်းပဲအခက်ခဲကြုံရပါတယ်ဒီညမှာတစ်ဆက်တည်းပြောချင်တာကမီဒီယာတွေကိုပိတ်တင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်တင်ခြင်းဒီလူမှုသာလျှင်ဆုံးရှုံးတာမဟုတ်ပါဘူးအာဏာပိုင်တွေလည်းဆုံးရှုံးတာပဲအဲပွင့်နေတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘယ်သူမှမယုံဘူးဆိုတော့သူတို့ဟာအမှန်တကယ်လုတ်ပြီးအောင်တော့ကဲမှန်ရကိုပြောပါမယ်ဆိုတော့သူတို့စကားကိုဘယ်သူယုံမှာလဲဆိုပွင့်နေလွတ်လပ်တဲ့မီဒီယာမရှိရင်ဘလို့မှမယုံနိုင်ကြဘူးသူတို့လည်းဆုံးချုံတာပဲသူတို့စကားကိုပြည်တွင်းမှာလည်းနားပေါအောင်ပြောနိုင်ဘူးနိုင်ငံတကာကိုလည်းပဲသူတို့နားပေါအောင်ယုံကြည်အောင်ဒီမီဒီယာဆင့်ပြောမှာဖြစ်တယ်ဒီမီဒီယာလက်နက်ကိုသူတို့အသုံးချနိုင်ဘူးရန်တရားကိုအသုံးချနိုင်ဘူးဆိုတော့ပြည်သူလူထုဆုံးချုံသူတို့အာဏာပိုင်တွေလည်းဆုံးချုံတယ်လို့ပြောမှာဖြစ်ပါတယ်မသိဘူး
ဟုတ်ကဲ့ငကဲအဲ့တော့ဒီမြန်မာနိုင်ငံမှာဒါမီဒီယာဖိနှိပ်မှုဟာအဆက်ဆက်ဖြစ်လာပါပြီ။ပိုပြီးပိုပြီးလည်းပြင်းထန်လာနေပါတယ်။ဆိုတော့ဒီမီဒီယာဟာဒီမြန်မာနိုင်ငံမှာစရုပ်ထမန္တန်ဆိုတဲ့နေရာကိုရောက်လာနိုင်ပါအောင်မလားရှင်ဖြစ်လာနိုင်ပါအောင်မလားအကဲ
ဟာဘိတ်လမ်းဝေးပါတယ်မီဒီယာဟာစရုပ်ထမန္တန်ဆိုတာဟာတကယ်တော့ဒီမိုကရေစီနိုင်ငံတွေအတွက်ပြောတဲ့ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရမန္တန်သုံးရရှိတယ်တရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးပေါ့လေအထုရေးစသဖြင့်အပိုင်သုံးပိုင်းရှိတယ်ဆိုတော့မီဒီယာကဒီသုံးပိုင်းလုံးကိုသူထင်ကုတ်ပေးတယ်ကြီးနှိုင်းပေးတယ်စောင့်ကြည့်ပေးတဲ့အတွက်ကြောင့်သူ့ကိုစရုပ်ထမန္တန်လို့တင်စားပြီးတော့တချို့ကအဓိပ္ပာယ်ဖွင့်ရပါတယ်တခြားသောအဓိပ္ပာယ်ဖွင့်ဆိုချက်တွေလည်းရှိရပါလေဥပမာအဖြစ်ဒါပြည်သူလူထုရဲ့အယူအဆကိုဒီဆောက်ဖို့အတွက်မီဒီယာကပံ့ပိုးပေးတယ်မီဒီယာပေါ်မှာအခြေခံပြီးတော့မီဒီယာရဲ့ပေးပို့တဲ့သတင်းအချက်အလက်ဒီပေါ်မှာအခြေခံပြီးတော့ပြည်သူလူထုကဒီမူဝါဒနဲ့ပတ်သက်တဲ့အယူအဆတစ်ခုကိုသူတို့ဖန်တီးလာတယ်ဖော်ထုတ်လာတယ်စသဖြင့်ပေါ့လေအဲ့လိုမျိုးကြောင့်လည်းပဲဒါမီဒီယာဟာသိအရေးပါတယ်မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတတ်ဖို့စိတ်လိုပါတယ်အာဏာပိုင်တွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်လိုပါတယ်ဒီမိုကရေစီနိုင်ငံကြီးမှာတော့အစိုးရကမူဝါဒအစ်စ်သူတို့ရဲ့သဘောထားတွေကိုပထမဆုံးပြည်သူလူထုကိုချခင်ပြခြင်းလဲဆိုရင်မီဒီယာတစ်ဆင့်သူတို့ပြောပြတာပါပဲ။ဥပမာခေါင်းငါ BBC မှာဆိုလို့ရှိရင် Mr. David Frost အခုတော့ဆုံးသွားပါပြီ။သူလည်းတခါ Breakfast with Frost ဆိုတဲ့ program ကိုလုပ်ပါတယ်။တကယ်သတင်းအတွက်အရေးကြီးတဲ့ပုဂ္ဂိုလ်တွေ News Maker တွေပေါ့ဝန်ကြီးချုပ်တို့လိုပုဂ္ဂိုလ်တွေနဲ့သူကမနေ့တိုင်းတင်းနေမနေ့တိုင်းတွေ့ဆုံပြီးတော့သူအင်တာဗျူးလုပ်တယ်အဲ့ခါမှာအဲ့ဒီတောင်စီပုဂ္ဂိုလ်တွေကလည်းပဲသူတို့ break လုပ်ခြင်းတဲ့သတင်းတွေကိုအဲ့ဒီအစီအစဉ်မှာကိုပြောထားလိုက်ကြပါပဲ။သိအရေးပါတဲ့အစီအစဉ်ဖြစ်ပါတယ်။ဟိုတုန်းကလုပ်ခဲ့တဲ့ဒါနမူနာတစ်ခုကိုကျွန်တော်ပြောတာဖြစ်ပါတယ်။ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကတော့အဲ့ဒီဆိုရကတော့တောင်စီရဲ့ပုဂ္ဂိုလ်တွေပေါ့လေ news maker တွေကရောမီဒီယာတွေကိုတောက်ထိယုံကြည်အားကိုးသလားဒီလူလူကရောယုံကြည်အားကိုးသလားဆိုတာမျိုးအဲ့ဒီအစင်းကြီးရောက်ကတော့အတော်လေးခိုင်ရင်လည်းမယ်လို့ထင်ပါတယ်ခင်ဗျာ။သူတို့ပြန်အခုလိုနှိတ်ကိုခံရတဲ့အချိန်မျိုးမှာတော့လွတ်လွန်ကိုအလံဝေးနေသေးတယ်လို့ပြောမှဖြစ်ပါတယ်မသိနီ
ဦးကျော်ဇန္နာရဲ့မြမရေးတုံသက်ချက်အစီအစဉ်မှာရှင်ဆက်လက်ပြီးတော့လူထုနဲ့ကျမရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါဒီတစ်ပတ်အတွက်တော့ COVID-19 ကူးစက်ခံရတဲ့သူတွေဟာ virus ပိုးကိုကိုခံအားကနေတဆင့်အဓိကတိုက်ထုတ်ရတာဖြစ်တာကြောင့်ကိုခံအားပြည့်နေစေဖို့အတွက်အစာအာဟာရတွေကိုပြည့်စုံအောင်စားသုံးပေးဖို့လိုတဲ့အကြောင်းဒေါက်တာတန့်စောကဒီတစ်ပတ်တင်ဆက်ထားပါတယ်ရှင
် COVID-19 ကူးစက်ခံရသူများစုဟာCOVID-19 virus ပိုးကိုခန္ဓာကိုယ်မှာရှိပြီးလားကိုယ်ကဆွမ်းအားနဲ့အားကိုးနေတာတိုက်ထုတ်နေကြရတာပါကိုယ်ကဆွမ်းအားပြည့်စုံကောင်းမွန်နေမယ်ဆိုရင် COVID-19 ရောဂါပိုးကိုအချိန်တူတူနဲ့ခုခံတိုက်ထုတ်နိုင်မှာဖြစ်ပြီးနောက်ဆက်တဲ့ဆူကျိုးဖြစ်ပေါ်ခံစားရမှုကိုလည်းရုံနဲ့တက်တာစီမှာဖြစ်ပါတယ်ကိုယ်ကဆွမ်းအားပြည့်စုံကောင်းမွန်အောင်နေထိုင်စားသုံးတဲ့နေရာမှာအစာအာဟာရကိုပြည့်စုံမျှတအောင်စားသုံးမိခြင်းဟာအလွန်ကြီးပါတဲ့လုံဆောင်ချက်တစ်ခုဖြစ်တယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တူဖြစ်သူဒေါက်တာဆူမြတ်ဒစင်ကအခုလိုပြောပါတယ
်အာဟာရအရင်အရေးကြီးတာဘာကြောင့်လဲဆိုတော့ COVID က virus ပိုးဖြစ်တယ် virus ပိုးဖြစ်တော့ကိုယ်ခံအားနေတိုက်ထုတ်တာများတယ်ပေါ့နော်ဆေးကိုအားကိုးနေရတဲ့ဆိုင်ကိုယ်ခံအားလည်းသူကအရေးပါတယ်ထင်မှာပါတယ်အဲ့တော့ကိုယ်ခံအားပြည့်ဖို့ဆိုရင်အစာအာဟာရတွေပြည့်စုံအောင်စားဖို့လိုတယ်အဲ့တော့ကိုမစားနိုင်ဘူးဆိုရင်ဒီအာဟာရရေတွေဖြည့်တောက်ဖို့မမေ့ပါနဲ့အဲနောက်ဆုံးအရေးကြီးဆုံးကခုနပြောသလိုပေါ့တကြောင်းနဲ့လူရင်းနဲ့တိုင်မပြတာပေါ့မမေ့ပါနဲ့လို့ဟုတ်အကြံပေးချင်ပါတယ
်ကိုဗစ် -19 ကူးစက်ခံရတဲ့သူတွေမှာလူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်တုံးရက်နဲ့အထက်အစာမဝင်ဘူးဆိုရင်ဆရာဝန်နဲ့ပြောင်းတော့တိုင်ပင်တင်တယ်လို့သိရပါတယ်အစာအာဟာရကိုတနိုင်လောက်မြင်းမြန်ဆက်ဆက်ပြန်လဲဖြည့်တင်းပေးဖို့လို့ပြီးလိုရမယ်ဆိုရင်တကြောင်းနောက်လေတဲ့သူတွေရဲ့အကူအညီနဲ့သူကြောင့်ကနေတစ်ဆင့်ပြန်လဲဖြည့်တင်းပေးဖို့လိုတယ်လို့ဒေါက်တာဆူမြတ်ဒစင်ကပြောပါတယ်
ခုနလေးကိုမှာကျင်တာပေါ့နော်ဟိုလူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်အစားမဝင်ဘူးဆိုရင်၃ရက်အထက်အစားမဝင်တော့ဘူးဆိုရင်ဒါကိုကဂယူးဆိုင်ပြီးတော့တခုခုမှဆရာဝန်နဲ့ပြတာပဲဖြစ်ဖြစ်ဒါမဟုတ်ရင်ဒီလိုမျိုးဟိုမီဒီယာတွေကတစ်ဆင့်ပေါ့နော်ညွှန်ကြားပေးတဲ့ဒီလို health education video တွေစာစုတွေကိုဖတ်တာပဲဖြစ်ဖြစ်အဲ့ဒါမျိုးနဲ့ကြည့်ပြီးတော့ဟိုမှန်ကန်တဲ့အာဟာရဆိုင်ရာအသွေးအမြင်လေးရဖို့လိုရယ်ပေါ့နော်ဟိုဖျားနေရင်တော့လူတိုင်းကတော့အစားစားဖို့ကတော့နည်းသွားမှာတော့အမှန်ပဲဒါပေမဲ့အာဟာရလေးကိုတတ်နိုင်ဆုံးပြည့်အောင်စားနိုင်ဖို့အတွက်ဒီလိုမျိုးဟိုတက်ကြွတဲ့လူ ေနဲ့တိုင်ပင်မှာအဲ့လိုတိုင်ပင်ပြတာဘူးလေဟိုမတွေ့ဝင်နဲ့ပေါ့နော်မနေနဲ့ပေါ့နော်အဲနောက်တစ်ခုကကျတော့ဒီအောက်ဆီဂျင်ရှူနေရတဲ့လူတွေဆိုရင်လည်းတကယ်လို့များပေါ့အစားဝင်တာတနေ့ဟိုအဲ1000မေးပေါ့နော်တလီတာထက်နေခဲ့တယ်ဆိုရင်ဒီသွေးချောတွေပိုင်းကနေပြီးတော့အစာဟာရတွေဒါမှမဟုတ်ရေဓာတ်တွေကိုတက်ချွန်းနေဆရာဝန်ကြီးတိုင်ပင်ပြီးဖြည့်ဖို့မနေပါနဲ့ပေါ့နော်အဲ့ဒါလေးပဲအကြံပေးချင်ပါတယ
်နေ့စဉ်လိုအပ်တဲ့အာဟာရပမာဏပြည့်မြအောင်စားတော့တဲ့နေရာမှာစားနိုင်တဲ့သူတွေအနေနဲ့ပုံမှန်စားနေကြအစာစားတွေကိုပဲအာဟာရမျှတအောင်စားပြဖို့လိုတယ်ပါမစားနိုင်တဲ့သူတွေအနေနဲ့ကတော့အစာကိုစားလို့လည်းကိုအောင်ပြလို့ပြီးကြိုးစားစားတော့ပေးဖို့လိုတယ်လို့ဒါဆိုကြတဲ့စဉ်ကအခုလိုရှင်းပြပါရစေ။အဲ
့တော့စားတဲ့နေရာမှာဘယ်လိုမျိုးတွေရွေးချယ်စားသုံးမလဲဆိုတော့တော့အများဟိုကိုဗစ်မှာတော့ထူးထူးခြားခြားဘာမှမရှိဘူး။ပုံမှန်စားတဲ့အတိုင်းမြတ်မြတ်တတစားပေးရပြီ။အဲ့တော့မြတ်မြတ်တတစားပေးရဆိုရင်နေရာမှာထမင်းပါမယ်၊အသားငါးပါမယ်၊ဟင်းနေဟင်းပဲပါမယ်ပေါ့နော်။အဲ့တော့ထမင်းကတော့ပုံမှန်စားနေကြတဲ့အတိုင်း10ဆုံးကနေ15ဆုံးအဲဝင်တလောက်လေးပေါ့တကယ်လို့9ဆုံးမဲ့ဝင်ရင်9ဆုံးပေါ့နော်။အဲ့လောက်ကနေပြီးတော့တဖြည်းဖြည်းတိုးပြီးတော့15ဆုံးလောက်ဒီစားပေးတင်တယ်။ဟင်းနေဟင်းကအနေနဲ့ကတော့တရုတ်ဘက်ကလည်းတဝက်စာလောက်စားပေးလုံလောက်တယ်ပေါ့နော်။အသားငါးအနေနဲ့ကတော့လက်ဒီနှလုံးရွယ်လက်ဖွားတဝက်ရွယ်တဒုံးနှစ်တုံးလောက်ပေါင်စားပေးတင်တယ်ပေါ့နော်ဒါကတော့အနည်းဆုံးပမာဏပေါ့အဲ့ခါကျတကယ်လို့ဒီထမင်းတစ်ပတ်ကမစားနိုင်ဘယ်လိုလုပ်ကြမလဲအဲ့ဒါဆိုရင်ဒီထမင်းရဲ့အသားငါဟင်းမြွက်တွေကိုစံပြုတ်ပြစ်ပြစ်တစ်ခွက်အနည်းနဲ့ပြောင်းပြုတ်လိုက်ပေါ့ဒါဆိုရင်သူကဝါစရာလည်းမလိုတော့ဘူးမောနေအချိန်မှာလည်းကောင်းကောင်းမြူချလို့ရပါမယ်ပေါ့နော်နောက်တစ်ချက်ကတကယ်လို့အသားငါတွေအဆင်မပြေဘူးဝယ်ရတာဒါမှမဟုတ်ခုနကမစားချင်ဘူးဆိုရင်အသားငါအစားဒီစံပြုတ်ထဲကိုချုပ်အကာတွေထည့်ပေးလို့ပြုတ်ပေးလို့ရတယ်ပဲနီလေးမျိုးတွေထည့်ပေးပြုတ်ပေးလို့ရတယ်ပေါ့နော်အဲ့အမျိုးနဲ့မှလူနာပို့ပြီးတော့အာဟာရပို့ပြစ်မယ်ပေါ့အဲနောက်တစ်ချက်ကဒီချက်ပြုတ်တွေလိုချက်ပေါင်းတွေလိုလည်းဒီစံပြုတ်ထဲမှာရောပြီးတော့တောက်လို့ရတယ်ဒီနည်းနဲ့တော့အစာအာဟာရပြည့်အောင်ပေါ့နော်ဒီကိုဗစ်ဖြစ်နေတဲ့ကာလအတွင်းမှာစားပေးရမယ်အဲ့တော့စားတဲ့အချိန်မှာခုနလိုဟာတွေကို9ချိန်ကနေ6ချိန်ခွဲပြီးတော့စားပေးရမယ်ပေါ့နော်ဟုတ်အဲနောက်ထပ်ကတော့သူအစာကောင်းကောင်းမစားနိုင်ဘူးဒါမှမဟုတ်အိမ်မှာတမိသားစုလုံးဖြားနေလို့ပေါ့နော်ဒီလိုမျိုးတွေလုပ်ပေးလို့မကြဘူးဆိုရင်တော့အာဒီအသင့်ထုတ်ထားရဲပေါ့နော်အာဟာရရေဘူးတွေအမှုန်တွေရှိရဲအဲ့အမျိုးလေးတွေကိုဆရာဝန်ညွှန်ကြားချက်အတိုင်းတနေ့ကိုတစ်ချိန်တစ်ချိန်အဲ့လိုထည့်ပြီးဖြည့်ဆွတ်တောက်ပေးဖို့လိုပါတယ
်ကိုဗစ် -19 ကူးစက်ခံထားရတဲ့လူတွေဟာဗိုင်းရပ်စ်ပိုးကိုကိုဟန်အားကနေတစ်ဆင့်အဓိကတိုက်ထုတ်ရတာဖြစ်တာကြောင့်ကိုဟန်အားပြည့်နေစေဖို့အတွက်အစာအာဟာရတွေကိုပြည့်စုံအောင်စားသုံးပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်ပြန်လို့ပါ
ဒေါက်တာတန်စောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။အခုတော့ကိုရန်နိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပ
ါ။ဥရောပမှာတော့အမဘေးဘောလုံးပွဲတွေစတင်လိုက်ပါပြီ။အင်္ဂလန်ပရီးမီယာလိဂ်အမဘေးဘောလုံးပွဲတွေကိုပြီးခဲ့တဲ့သတင်းဘက်ကမှစတင်လိုက်ပြီးတော့တနည်းကြော်ကြော်လောက်ဘောလုံးပွဲတွေနဲ့ဝေးနေတဲ့ပရိသတ်တွေလည်းခွင့်ပြုလာအားပေးခဲ့ကြတာကိုတွေ့ခဲ့ရပါတယ်။ဒါကြောင့်ဘောလုံးပွဲတွေဟာပရိသတ်တွေအားပေးတဲ့အတူပို့ပြီးတော့မြန်မြန်ဆိုင်ဆိုင်နဲ့အသက်ဝင်လာခဲ့တယ်လို့လည်းပြောရမှာပါ။ဒီနေ့ပရီးမီယာလိဂ်ရဲ့ဘောလုံးရာသီပထမဆုံးအဖွဲ့ပွဲစဉ်ကိုတော့တောက်ကြနေကတန်တက်အသင်းဖြစ်တဲ့ Brentford နဲ့ Arsenal တို့ကစားခဲ့ကြပြီးတော့Brentford ကငိုးကိုမရှိနဲ့နိုင်သွားခဲ့တာကြောင့် Arsenal ဟာအဖွင့်ပွဲစဉ်မှာပဲရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်။အခုဒီမှာတန်းတက်တဲ့အသင်းကိုပွဲဥတွေရှုံးတာဟာအာရီပရိသတ်တွေအတွက်တော့စိတ်ပျက်စရာရလဒ်ဖြစ်ပြီးတော့ဒီထဲမှာ Rwanda နိုင်ငံကသမ္မတလည်းပါပါတယ်။ Brentford ကိုရှုံးတဲ့အတွက် Rwanda သမ္မတ Paul Kagame ကတော့သူ့ရဲ့ Twitter ကနေ Arsenal အသင်းကိုအကြီးအကျယ်ဝေဖန်ထားပါတယ်။စနေနေ့ကပွဲစဉ်တွေမှာတော့ Manchester United ကအိမ်ကွင်းမှာ Leeds United ကို 5-2 နဲ့နိုင်ပါတယ်။မယူရတဲ့၅ဂိုးမှာ Fernandez က၃ဂိုးသွင်းပြီးတော့ Pogba က၄ချိန်ဂိုးသွင်းခဲ့ရအောင်ဖန်တီးပေးခဲ့တာပါ။ကျန်တဲ့ပွဲစဉ်တွေမှာတော့ Chelsea က Crystal Palace ကို၃ဂိုးဂိုးမရှိ Everton က Southampton ကို၃ဂိုးတကူ Leicester က Wolves ကို၃ဂိုးဂိုးမရှိနဲ့နိုင်ပြီး Liverpool က Norwich City ကို၃ဂိုးဂိုးမရှိနဲ့နိုင်ပါတယ်။တနင်္ဂနွေနေ့က Spurs နဲ့ Champion Man City တို့ပွဲမှာတော့ Spurs က Man City ကို၃ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်။ Spurs အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ Town Korea တိုက်စစ်မှု human song ကတွင်းခဲ့တာပါ man city ရာဒီပွဲရှုံးသွားတဲ့အတွက် premier league သမိုင်းတလျှောက်မှာလဲ champion တွေထဲမှာအဖွင့်ပွဲစဉ်ရှုံးတဲ့တတိယမြောက်အသင်းဖြစ်သွားခဲ့ပါတယ်ဒီပွဲမှာ spurs ကနေ man city ကိုပြောင်းကျင်တယ်လို့ပြောထားတဲ့ england တိုက်စစ်မှု harry kane တော့မပါခဲ့ပါဘူးဒါပေမဲ့ spurs အသင်းကတော့နီးပြတဲ့လက်ထက်မှာပို့ပြီးတော့ donon tight နဲ့တံပြန်တိုက်စစ်တွေကိုလည်းမြန်မြန်ဆန်ဆန်ကစားသွားခဲ့ပြီးတော့ပရိသတ်တွေအတွက်တော့အားရစရာခြေစွမ်းကိုပြနိုင်ခဲ့တယ်လို့ဆိုရမှာပါ ီဖွင့်ပွဲစဉ်တွေမှာတရေပွဲတစ်ပွဲမှမရှိတာကြောင့်ဆယ်တင်းကသုံးပိုက်ရထားပြီးတော့မယူကဂိုးကွာချချက်၄ဂိုးနဲ့ရထိတ်မှရောက်နေပြီးအဲ့နောက်မှာတော့ Chelsea နဲ့ Liverpool တို့ဒုတိယနဲ့တတိယနေရာတွေမှာရှိနေပါတယ်ခင်ဗျာ Premier League ဘက်ကဘောလုံးသမားအပြောင်းရွှေ့ဒီဘက်မှာတော့ Chelsea က Inter Milan မှာကစားနေတဲ့ Belgian တိုက်စစ်မှု Lukaku ကိုပေါင်98တန်းခွဲနဲ့ဝယ်လိုက်ပြီးတော့ငားနဲ့စာချုပ်ချုပ်လိုက်ပါတယ်လူကာကိုကို9နှစ်စာချုပ်ချုပ်နိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Chelsea နေပြတောမတ်တူခဲလ်ကတော
့ We're very happy to have Romelu back in the club and in addition to our squad we think
လူကာကိုအသင်းမှာပြန်ခေါ်နိုင်တဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်လူပုဂ္ဂိုလ်အရာပဲကြည်ကြည်နောက်ပြီးကစားအားတို့ကစားတဲ့အမြန်နှုံးတို့ကိုပဲကြည်ကြည်ကျွန်တော်တို့အတွက်တော့သူကအကောင်းဆုံးဖြစ်ပါလိမ့်မယ်ပြီးတော့သူကခန္ဓာကိုယ်ကြံ့ခိုင်မှုရှိပြီးကစားအားကောင်းပါတယ်ပြီးတော့အတွေ့အကြုံလည်းရှိပြီးအသင်းအတွက်လည်းအများကြီးအထောက်အကူဖြစ်ပါလိမ့်မယ်။ဒါကြောင့်ကျွန်တော်တို့အားလုံးကသူ့ကိုစာချုပ်ချုပ်ဖို့ကြိုးပမ်းခဲ့တာဖြစ်ပြီးခွန်နိုင်လိုက်တဲ့အတွက်လည်းဝမ်းသာပါတယ
်။ Chelsea အနေနဲ့ကိုသွင်းအားကောင်းတဲ့ Lukaku ကိုခွန်နိုင်လိုက်တဲ့အတွက်တိုက်ဆက်ပိုင်းမှာပို့ပြီးတော့အားကောင်းလာဖို့ရှိတယ်လို့လည်းကြွန့်ကျင်သူတွေကသုံးသပ်နေကြပါတယ်။တစ်ဖက်မှာလည်း Manchester United ကတော့ Real Madrid မှာကစားနေတဲ့ပြင်သစ်နောက်ထန်းလူ Rafael Varane ကိုပေါင်40တန်းနဲ့ဝယ်ယူလိုက်ပါတယ်။
I'm very happy and very excited to start this new journey for me.
ကျွန်တော်အနေနဲ့စာမျက်နှာသစ်တစ်ခုစတင်ရမှာမို့လို့စိတ်လုံရှားမိပါတယ်။အသေးအောင်နဲ့လည်းကောင်းပါတယ်။ဒါပေမဲ့ဒါကကျွန်တော်တည်းစာမျက်နှာသစ်ပါဒီလိုပြောင်းလာတဲ့အတွက်အရင်ပျော်ပါတယ်။ And then I'm very happy to be
here. မယူကဗရန်ကိုလေးနှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့တကယ်လို့နှစ်ဖက်သဘောတူညီမှုရတယ်ဆိုရင်တော့နောက်ထပ်တစ်နှစ်စာချုပ်သက်တမ်းတိုးဖို့အချက်လည်းစာချုပ်ထဲမှာထည့်သွင်းထားပါတယ်။ဗရန်ဟာမန်ယူမှာကြောနံပါတ်19ကိုဝတ်ဆင်သွားမှာဖြစ်ပြီးတော့ပြီးခဲ့တဲ့ Leeds နဲ့ပွဲမှာတော့ Old Trafford မှာသူ့ကိုပြိတ္တတီနဲ့အသင်းကမိတ်ဆက်ပေးခဲ့ပါတယ်ခင်ဗျာ။ပြည်ထောင်ငံဘက်မှာတော့ PSG အသင်းကို Champions League ဖလားရဖို့ကသူ့ရဲ့အိမ်မက်ဖြစ်တယ်ဆိုပြီးတော့ Messi ကပြောလိုက်ပါတယ်။ Barcelona ကနေ PSG အသင်းကိုပြောင်းသွားပြီးတဲ့နောက် Messi ကအဲ့လိုပြောလိုက်တာပါ။
Vengo a ayudar a intentar de dar el máximo vengo con muchísima ilusión con más ganas que nunca muchas veces
ကျွန်တော်ဒီကိုပြောင်းလာတာဟာကျွန်တော်ဘက်ကအကောင်းဆုံးကစားပြီးအသင်းကိုကူညီပေးဖို့ပါကျွန်တော်အရင်ကလည်းအချိန်ချင်းပြောခဲ့ပါတယ်ကျွန်တော်ရဲ့ရည်မှန်းချက်က Champion League ဖလားကိုနောက်တစ်ချိန်ရဖို့ပါကျွန်တော်ရဲ့အိမ်မက်တွေအဲ့ဒီရည်မှန်းချက်တွေအောင်မြင်ဖို့အတွက်အခွင့်အရေးတွေပိုရနိုင်မဲ့အကောင်းဆုံးနေရာလို့ကျွန်တော်ထင်ပါတယ
်ပြည်ကြီးတဲ့ဟာစနေနေ့ကပွဲမတိုင်ခင်ဒီနေ့သူတို့ခေါ်လိုက်တဲ့ Messi Ramos Donnarumma ဝနောဒမ်းနဲ့ Hakimi တို့ကိုအသင်းနဲ့မိတ်ဆက်ပေးခဲ့ပါတယ်။ PSG ဟာ Messi ကိုတစ်နှစ်ကိုပေါင်35သန်းနဲ့နှစ်နှစ်စာချုပ်ချုပ်ခဲ့တာပါ။ဒါပေမဲ့လည်း PSG အသင်းဟာ Messi ကိုခေါ်ပြီး24နာရီအတွင်းမှာပဲ Messi ရဲ့ဘောလုံးကန်အင်ဂျီအထည်ပေါင်း 83,200 လောက်ရောင်းရပြီးတော့စုစုပေါင်းယူရိုငွေလဲ 156 သန်းလောက်ရသွားခဲ့တာကြောင့်24နာရီအတွင်းမှာပဲ PSG အသင်းဟာနှစ်ဆကျော်မြတ်သွားခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။ဂျာမနီဘက်မှာတော့အနောက်ဂျာမနီနဲ့ဘိုင်ယန်မြူနစ်တိုက်စစ်မှုဟောင်ဂတ်မူလာကွယ်လွန်သွားခဲ့ပါပြီ။ဂတ်မူလာဟာဩဂတ်လ15ရက်နေ့ကတနင်္ဂနွေနေ့မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ဘိုင်ယန်မြူနစ်ကတနင်္ဂနွေနေ့မှာကြေညာပါရယ်။ဂတ်မူလာကွယ်လွန်သွားတာဟာဘိုင်ယန်အသင်းအတွက်ရောပရိသတ်တွေအတွက်ပါဝမ်းနည်းစရာကောင်းတဲ့နေ့တစ်နေ့ဖြစ်ပြီးတော့သူဟာသမိုင်းတစ်လျှောက်အကောင်းဆုံးတိုက်စစ်မှုတွေကတယောက်ဖြစ်တယ်ဆိုပြီးတော့ဘိုင်ယန်အသင်းရဲ့ဥက္ကဋ္ဌဟာဘတ်ဟိုင်နာကပြောပါရယ်။ဂတ်မူလာဟာဂျာမနီနဲ့ဘိုင်ယန်မြူနစ်အတွက်ထိပ်တန်းတိုက်စစ်မှုတစ်ယောက်ဖြစ်ပြီးတော့အနောက်ဂျာမနီနဲ့အတူ1984ကမ္ဘာဖလားနဲ့1982ဥရောပဖလားတွေကိုအနိုင်ရခဲ့ပြီးတော့ဘိုင်ယန်မြူနစ်နဲ့အတူတော့ဥရောပချန်ပီယံစ်လိဂ်ကို84 85 86ခုနှစ်တွေမှာ3ကြိမ်ဆက်တိုက်ပိုးဆွဲခဲ့တာဖြစ်ပါတယ်။ဒါပြင်သူဟာဂျာမနီအတွက်62ပွဲမှာ68ဂိုးဘိုင်ယန်အတွက်တော့ဘွန်ဒက်စ်လိဂါမှာ365ဂိုးအပါအဝင်စုစုပေါင်း566ဂိုးသွင်းပေးခဲ့သူဖြစ်ပြီးတော့ကွာဖလာသမိုင်းမှာတော့14ဂိုးနဲ့တတိယဂိုးအများဆုံးသွင်းထားသူဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ပါရှင် VOA မြန်မာပိုင်းကအခုလိုတင်ဆက်နေတဲ့နနက်ခင်းတနာ ਈ အစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်မှာလဲလိုင်းတိုမီတာ20 kHz 15113ညလိုင်းတိုမီတာ25 kHz 1823ညလိုင်းတိုမီတာ32 kHz 9335တို့ကနေလဲထပ်မံထုံးလွှင့်ပေးနေပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။တမရရဲ့ဥဒုယာတိဆိုင်ရာအထူးတန်တမန်ဂျွန်ကယ်ရီကဥဒုယာတိပြောင်းလဲမှုဟာကျွန်တော်တို့ခေတ်ကိုစိန်ခေါ်နေတဲ့ပြဿနာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။တချို့ကလည်းဒီပြဿနာဟာမတိမသားပြောင်းလဲနေတာလို့ယုံကြည်နေကြစေဖြစ်နိုင်ပါတယ်။ဒါပေမဲ့အဲ့ဒီလိုမဟုတ်ပါဘူးတဲ့။အနာဂတ်မျိုးဆက်အတွက်အမွေအဖြစ်ထားခဲ့စရာတခုမှမကြံတော့လို့မိဘစိတ်မချမ်းမသာဖြစ်ရတဲ့အဖြစ်မျိုးကဘာကြီးကိုကျွန်တော်တို့မြင်နေကြရလို့ပါပဲလို့ Mr. Kerry ကအခုလိုပြောပါတယ
် Facts evidence and science
ဒီလိုအနာဂတ်ကိုရှောင်လွှဲနိုင်ဖို့အတွက်အခွင့်အလမ်းမဆိုတဲ့လောက်ပဲရှိတော့တယ်ဆိုတော့အချက်အလက်တွေအထောက်အထားတွေနဲ့သိပ္ပံဤပညာရှင်းလင်းပြသစွာတည်ပြထားပြီးဖြစ်ပါတယ်ကျွန်တော်တို့ရှောင်လွှဲနိုင်စေဖြစ်ပါတယ်ဒါပေမဲ့စေတနာမှန်နဲ့ချက်ချင်းစတင်အေးအေးယူဆောင်ရွက်ကြရမှာပါဒီကဘာကြီးမှာရှိတဲ့နိုင်ငံတွေအားလုံးအတူပူးပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့ပြောသွားတာပါ COVID-19 ကပ်ရောဂါကာလလွန်စီးပွားရေးပြန်လည်ထူထောင်ကြတဲ့အခါ Build Better ပုံမကောင်းမွန်အောင်တည်ဆောက်ကြမယ်ဆိုတဲ့ဆောင်ပုဒ်အရစစ်ပွဲကာလစုစည်းကြပုံနဲ့ရှင်ပြီးအခွင့်အလမ်းတွေတပုံတပင်နဲ့တုံ့ပြန်ကြဖို့လိုတယ်လို့ Mr. Kerry တိုက်တွန်းလိုက်ပါတယ
် We must also need to develop and demonstrate and scale up
ဒီမှာဆုံးနှမ်းရမယ့်ခြေနှံကတော့တန့်စင်နဲ့စွမ်းအင်နဲ့ကမ္ဘာစီးပွားရေးကိုဖွံ့ဖြိုးတိုးတက်အောင်လုပ်ကြရမှာပါလေထုညဉ့်ညမ်းစေတဲ့ကမ္ဘာဖန်လုံးအိမ်ဓာတ်ငွေ၄ပုံ၃ပုံကိုအခုသုံးဆွဲနေကြတဲ့စွမ်းအင်ကနေထုတ်လွှတ်နေလို့ပါပဲကျွန်တော်တို့မှာရှစ်နှစ်ပြီးသားတန့်စင်တဲ့ဤပညာတွေကို2030ပြည့်နှစ်ကျရင်ပိုတိုးပြီးအသုံးချနိုင်အောင်အချိန်မြင့်ဆောင်ရွက်ကြမှာဖြစ်ပါတယ်။စင်ဆက်မပြတ်ပြန်လဲအသုံးပြုလို့ရတဲ့နေအောင်ခြင်းနဲ့လေဆွမ်းအင်တွေကိုလေးစတိုးထုတ်လုပ်ရမယ့်သဘောပါ။အစ်စ်ထုတ်လုပ်မဲ့မော်တော်ကားစင်းရီထက်ဝက်ကျော်ကိုလည်းလျှက်စစ်ဆွမ်းအင်နဲ့မောင်းနှင်ကြဖို့ဖြစ်တယ်လို့ Mr. Kerry ပြောပါတယ်။2050ပြည့်နှစ်ကျရင်ကမ္ဘာစီးပွားရေးနယ်ပယ်မှာကာဗွန်ဒိုင်အောက်ဆိုက်ကင်းရှင်းစေဖို့အတွက်အဓိကကျတဲ့အခန်းအနေပါဝင်နိုင်အောင်ဒီဆယ်စုနှစ်အတွင်းတိုးတက်တဲ့ဤပညာတွေကိုမဖြစ်မနေအရှိန်မြင့်ထုတ်လုပ်ပြီးတရုတ်ပြကြရမှာဖြစ်တယ်လို့ပြောသွားတာပါ2040ပြည့်နှစ်ကျရင်ရေရှည်အရိုးဆွဲအောင်သုံးနေတဲ့ကြောက်မီးသွင်းနဲ့ရေနံထုတ်လုပ်ရေးအားလုံးရပ်ဆိုင်းတင်ပါတယ်တဘာဝတန်ငွေကိုပဲအားထားသုံးဆွဲနေတဲ့မျိုးဆက်တွေအနေနဲ့လည်းတိတိသားသားရှော့ချသင့်ကြတယ်လို့ Mr. Kerry တိုက်တွန်းပါတယ
် And the good news my friends is that
မိတ်ဆွေတို့အတွက်သတင်းကောင်းပါပဲအထောက်အထားတွေကကျွန်တော်တို့လုံနိုင်ကြမယ်ဆိုတာကိုသက်သေပြနေပါပြီတန့်စင်တဲ့စွမ်းအင်ဤပညာတွေဟာရေနံစွမ်းအင်ထက်ဈေးသက်သာပါတယ်။တခြားတန့်စင်တဲ့စွမ်းအင်ဤပညာတွေလည်းအများကြီးရှိတဲ့အတွက်အလားတူလှည့်ပြီးအသုံးချနိုင်တယ်လို့ပြောသွားတာပါ။အနာဂတ်မှာစိတ်ချလက်ချ 1.5 ဒီဂရီစင်တီဂရိတ်ပြန်ကျအောင်လုပ်နိုင်ဖို့အချိန်မီပါသေးတယ်။ဒါပေမဲ့ကမ္ဘာစီးပွားရေးဦးဆောင်နိုင်ငံတွေက2030ပြည့်နှစ်မှာတည်တည်တသာရှော့ချဖို့တာဝန်ခံမှသာလာမယ့်ရာစုနှစ်ဝက်မှာကဘာတဝှမ်းလေထုညဉ့်ညမ်းမှုတုံညအဆင့်ကျအောင်အားထားမယ်လမ်းကြောင်းပေါ်ကိုအရောက်လှမ်းနိုင်မှာဖြစ်တယ်လို့တမရရဲ့ဥဒုယာတိဆိုင်ရာအထူးတန်တမန်ဂျွန်ကယ်ရီပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စုမင်းကပြောပြမှာပါရှင်
အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေအလုံးဘေးလွရာရွှေ့ပြောင်းနိုင်တဲ့အချိန်အထိတပ်ဖွဲ့တွေကိုဆက်ပြီးချထားမှာဖြစ်ပြီးလိုအပ်ရင်ဒီလကုံနောက်ဆုံးထားတပ်တွေရုတ်သိမ်းနေတဲ့အစီအစဉ်နောက်ဆုံးပိုင်းအထိဆက်လက်ထားရှိကောင်းထားရှိသွားဖို့ဆုံးဖြတ်ထားကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။တာလီဘန်တွေနယ်မြေတွေကိုတိုးချဲ့သိမ်းပိုက်လာချိန်မှာလူပေါင်းထောင်ချီထွက်ပြေးဖို့ကြိုးစားတာအပါအဝင်ဖျို့ဖျဲနဲ့နိုင်ငံကနေထွက်ပြေးနေတဲ့အခြေအနေပေါ်ဝေဖန်မှုတွေကိုလည်းသမ္မတကပယ်ချလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုပြန်လည်သိမ်းပြီးအာဏာခိုင်မာအောင်တည်ဆောက်နေတဲ့တာလီဘန်အဖွဲ့ကနိုင်ငံအရှေ့ပိုင်းမှာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နင်းခဲ့ပါတယ်။စစ်ပွဲအဆုံးသတ်ပြီးဖြစ်ကြောင်းနဲ့လက်တုံပြန်အရေးယူမှလုံးဝမဟုတ်ကြောင်းတာလီဘန်အဖွဲ့ကကြေညာအပြည့်နောက်တည့်ရက်မှာပဲဂျာလာလာဘတ်မြို့မှာတာလီဘန်အလံကိုဖြုတ်ချပြီးအာဖဂန်အမျိုးသားအလံနဲ့အစားထိုးလွှင့်ထူဆန္ဒပြတဲ့သူတွေကိုတာလီဘန်အဖွဲ့ကလေထဲသနပ်ပစ်ပေါက်ဒုတ်တွေနဲ့ရိုက်လူစုခွဲခဲ့ကြောင်းလဲကိုယ်တိုင်တွေ့ရှိသူတွေကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဒီသတင်းပတ်အစောပိုင်းတာလီဘန်တွေသိမ်းပိုက်ချင်းနိုင်ငံကနေတင်းရှောင်သွားခဲ့တဲ့သမ္မတအက်ရှရာတ်ဂါနီဟာအာရဗ်စော်ဘွားများပြည်ထောင်စု UAE မှာရောက်ရှိနေကြောင်းဗုဒ္ဓဦးနေမှာပဲ UAE တာဝန်ရှိသူတွေကပြောပါတယ် လူသားချင်းစာနာတဲ့အနေနဲ့အာဖဂန်သမ္မတနဲ့မိသားစုကိုကြိုဆိုခဲ့ကြောင်း UAE နိုင်ငံကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုခင်မောင်စိုးမင်းကတင်ဆက်ခဲ့တာပါရှင်။ကြာသပတေးနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါ။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ။ Engineer တွေကတော့ Jimmy Cook နဲ့ Zubair တို့ဖြစ်ပါတယ်ရှင်။ကျွန်မ Engineer နိုင်ပါ။ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကပရိသတ်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အသွေအသွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။This program